Welcome to the Voice of America in Burmese.
ပြန်ပေါင်းခင်ဝရညတညဖြစ်ပါစေခင်ဗျာ American ပြည်တော်စုဝါရှင်တန် DC မြို့တော် VOA American တန်ကနေပြီးတော့2024ခုဇူလိုင်လ28ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်လေးကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ9.32 52နဲ့9.90 190အပြင် VOA Facebook စာမျက်နှာကနေလည်းဓာတ်ရိုက်အသံလွှင့်နေပါပြီခင်ဗျာဒီညတော့စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပ
ါမင်္ဂလာပါခင်ဗျာကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေမှာတော့ဂူလန်ဒေသမှာရော့ကက်နဲ့တိုက်ခတ်ခံရတာကြောင့်အစ္စရေးကလင်းနဲ့ဆက်ကျော်တဲ့12ယောက်သေဆုံးသွားပါတယ်။မြန်မာပြည်ဘုံသဘောတူညီချက်5ရပ်ကိုအာဆီယံကပြန်သုံးသပ်မယ်လို့ပြောလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုရန်နိုင်နဲ့အတူပြောပြပေးသွားမှာပါ
။ဟုတ်ကဲ့ပါ။သတင်းတွေပြီးတဲ့နောက်နားဆင်ရမယ့်ထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းကလားရှိုးမြို့ကို UWSC ဝါတဖွဲ့တွေမနေ့ညပိုင်းကစတင်ဝင်ရောက်လာတဲ့အခြေအနေနဲ့ပတ်သက်ပြီး
မနေ့ကဝင်ရောက်သွားတာမှလည်းပေါ့နော်ကျွန်တော်တို့အဖက်ဖက်နဲ့ဒီတိုင်းပြည်ညီနိုင်အကြောင်းကြားပြီးမှဝင်သွားတာဖြစ်တယ်ပေါ့နော်အဓိကအဖြစ်ကျွန်တော်တို့လာရှိတို့ပြည်မှာရှိနေတဲ့ကျွန်တော်တို့ဒီဝါတာဖွဲ့ရဲ့ဒီဆက်ယုံကုမ္ပဏီတွေလုံခြုံရေးအတွက်ပြီးတော့ကျွန်တော
် UWSC ဝါတာဖွဲ့ရဲ့ပြောခွင့်ရဦးညီရန်ပြောသွားတာဖြစ်ပါတယ်အပြည့်စုံကိုမကြားခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်အပတ်စဉ်ကဏ္ဍတွေမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းကမ္ဘာမြမမီဒီယာမြင်ကွင်းရဲ့အမှတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားစံပြသတင်းများအစီအစဉ်တွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အစ်ဇွေတင်ပိုက်ထားတဲ့ဂူလန်ဒေသကဘောလုံးကွင်းထဲမှာကလေးနဲ့ဆက်ကျော်သက်12ယောက်တိစုံးတဲ့ရော့ကက်ဒုံးနဲ့တိုက်ခတ်မှုဟာလမ်းလုံနိုင်ငံကဟက်စပူလာရီရဲ့လက်ချက်ဖြစ်ဆွဆွဲလိုက်ပြီးအစ်ဇွေးကအပြင်းထန်လက်တုံပြဲမဲ့ကြောင်းပြောလိုက်ပါတယ်။ UN ကအားပေးထောက်ခံထားတဲ့ဟက်စပူလာဖွဲ့ကတော့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်တဲ့အကြောင်းငြင်းဆန်ထားတာပါ။ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဂါဇာဒေသကဟားမတ်စ်တွေရဲ့တိုက်ခိုက်မှုနောက်ပိုင်းအခုနောက်ဆုံးတိုက်ခတ်ခံရမှုဟာအစ်ဇွေးနယ်မြေမှာအသေးအပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်။ဟားမတ်စ်တွေရဲ့တိုက်ခိုက်မှုကြောင့်ဂါဇာဒေသမှာစစ်ပွဲတွေပေါ်ပေါက်ခဲ့ရတယ်လို့ဟက်စပူလာရီနဲ့လမ်းနုံနယ်စပ်မှာတိုက်ပွဲတွေပါဝင်ပရိပခတ်တွေလည်းကျေပြန့်လာနေတာပါ။အမေရိကန်ခီးစင်ကနေဒီကနေ့ပြန်ရောက်လာမဲ့ဝန်ကြီးချုပ်ဘင်ဂျမင်နက်တန်ယာဟူဟာလူညိုရေးဆိုင်ရာအစိုးရအဖွဲ့ဝင်တွေနဲ့တွေ့ဆုံပြီးတိုက်ခိုက်မှုကိုတုံ့ပြန်မှုအရေးဆွေးနွေးလိမ့်မယ်လို့လည်းခန့်မှန်းရပါတယ်ခင်ဗျာ။
အမေရိကန်နဲ့ဂျပန်နိုင်ငံစီးရေးပူပေါင်းဆောင်ရွက်မှုတွေနောက်ထပ်တိုးမြင့်မှုအတွက်နိုင်ငံကာကွယ်ရေးဝန်ကြီးတွေနဲ့နိုင်ငံသားရေးဝန်ကြီးတွေဟာဂျပန်နိုင်ငံတိုကျိုမြို့မှာဒီနေ့တွေ့ဆုံဆွေးနွေးသဘောတူလိုက်ကြပါတယ်။စီးရေးပူပေါင်းဆောင်ရွက်မှုတွေတိုးမြင့်မဲ့အထက်မှာဂျပန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ခန်းဌာနချုပ်တွေကိုအဆင့်မြင့်တင်ဖို့နဲ့အမေရိကန်လိုင်စင်ချပေးထားတဲ့ဒုံးကြီးတွေဂျပန်မှာပို့ပြီးထုတ်လုပ်သွားဖို့ပေါင်းပါတယ်။တရုတ်နိုင်ငံရဲ့ချင်းချောက်မှုတွေတိုးလာနေတဲ့ကြားမှာပဲမဟာမိတ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေလည်းတိုးလာနေတာပါ။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်နဲ့ကာကွယ်ရေးဝန်ကြီးလွိုက်အော့စတင်တို့ဟာဂျပန်နိုင်ငံသားရေးဝန်ကြီးယိုကိုကာမီကာဝါနဲ့ဂျပန်ကာကွယ်ရေးဝန်ကြီးမီနိုရုကီဟာရာတို့နဲ့တွေ့ဆုံခဲ့ပါတယ်။ 2+2 လုံခြုံရေးဆွေးနွေးပွဲလို့ခေါ်တဲ့နိုင်ငံသားရေးနဲ့ကာကွယ်ရေးဝန်ကြီးတွေရဲ့ဒီဆွေးနွေးပွဲကိုတော့ဂျပန်အမေရိကန်လုံခြုံရေးတိုင်ပင်ခံကော်မတီမှတွေ့ဆုံခဲ့ကြတာပါ။ရုရှားနဲ့တရုတ်နိုင်ငံတွေရဲ့နျူကလ িয়ার ချင်းကြောက်မှုတွေတိုးလာနေချိန်မှာပဲအမေရိကန်အနေနဲ့အနုမြူလက်နက်တွေအန်ဒီယကာကွယ်ရေးတိုးမြင့်ဖို့နိုင်ငံဝန်ကြီးတွေပထမဆုံးအကြိမ်ဆွေးနွေးတာလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်ဥယျာဉ် 9000 ရှိမယ်။အဲ့ဒီတပ်ဖွဲ့တွေကိုအဓိကကြီးကြပ်ကိုခဲ့တာကဟဝိုင်မှာရှိတဲ့အမေရိကန် Indo-Pacific စစ်ဌာနချုပ်ဖြစ်နေတာကြောင့်နိုင်ငံပူးတွဲစည်းလေးချင်းမှုတွေနဲ့စစ်စင်ရေးလုပ်ငန်းတွေပို့ပြီးတော့အဆင်ပြေချောမွေ့အောင်ဂျပန်ကအမေရိကန်စစ်ဌာနချုပ်ကိုအဆင့်မြင့်ဖို့စီစဉ်နေတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။အမေရိကန်မှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့ရပောင်း100လောက်သက်ကျန်တော့တဲ့အချိန်မှာပဲ Republican Party သမ္မတလောင်းနဲ့ဒုသမ္မတလောင်းနဲ့ဖြစ်ကြတဲ့သမ္မတဟောင်း Donald Trump နဲ့အထက်လက်တော်မှ JD Vance တို့ပြန်ဖက် Democratic Party ကိုထောက်ခံတဲ့အမာခံနယ်မြေ Minnesota ပြည်နယ်မှာစီရင်ရေးဆင်ခဲ့ကြပါတယ်။1992ခုနှစ်ကလေးက Republican သမ္မတလောင်းတွေကိုထောက်ခံမှုမပေးခဲ့တဲ့ Minnesota ပြည်နယ်မှာဒီကြိမ်သမ္မတရွေးကောက်ပွဲမှာထောက်ခံမှုရဖို့သမ္မတဟောင်း Trump မျှော်လင့်နေတာပါ။မနေ့တုန်းက St. Cloud မြို့ကထောက်ခံသူတွေကိုပြောတဲ့မင်းငွန်းမှာတော့ Democratic Party ကသမ္မတလောင်းဖြစ်လာနိုင်ခြေရှိရဲ့လက်ရှိသူသမ္မတ Kamala Harris ကိုလက်ဝဲဝါဒဆွဲပြင်းထန်သူအစွန်းရောက်သူဖြစ်နေထိုးနဲ့ဝေဖန်ပြောဆိုသွားခဲ့တာပါ။ Democratic Party သမ္မတလောင်းဖြစ်နိုင်ခြေရှိနေတဲ့သူသမ္မတ Harris ကတော့ပထမဆုံးအချိန်မဲဆွယ်ပွဲရန်ပုံငွေအတွက် Massachusetts ပြည်နယ် Pittsfield မြို့ကိုမနေ့ကပဲစီရင်ရေးထွက်ခဲ့တာပါ။ရန်ပုံငွေပွဲမှာစုစုပေါင်း ဒေါ်လာ140,000လောက်ရလိမ့်မယ်လို့လည်းစီယုံရေးအဖွဲ့ကခန့်မှန်းထားပါတယ်ခင်ဗျာ
VOA American တဲ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိဖိုင်းဒိုမီတာ32 kHz 9383ညနဲ့9383ညဖိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာဖိုင်းလမ်းမီတာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာရေးဖြစ်ရှိမှုချမှတ်ထားတဲ့ဗဟုသဘောတူညီချက်9ရပ်ကိုအရှိတောင်အရှေ့နိုင်ငံများအသင်းအာဆီယံကပြန်သုံးသပ်မယ်လို့ပြောလိုက်ပါတယ်မြန်မာရေးဖြစ်ရှိရမှာအာဆီယံဗဟုသဘောတူညီချက်ကိုအခြေခံမှုဖြင့်ဆက်လက်ဆွဲခိုင်ထားစေဖြစ်ပြီးလက်တွေ့အကောင်ထည့်ဖော်မှုအခြေအနေတွေကိုအပြည့်အဝပြန်လည်သုံးသပ်သွားမယ်အကြောင်းအာဆီယံလက်ချအောက်ထလာအိုနိုင်ငံမှာမနေ့ကကျင်းပပြီးစီးသွားတဲ့အာဆီယံနိုင်ငံကြီးဝန်ကြီးစည်းဝေးပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာဖော်ပြခဲ့တာပါသုံးသပ်ချက်တွေနဲ့အကြံပြုချက်တွေကိုတော့လာအိုနိုင်ငံမှာပဲအောက်တိုဘာလကျရင်ကျင်းပမယ်အာဆီယံထိပ်သီးစည်းဝေးမှာတင်ပြမယ်လို့လည်းပြောဆိုထားပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကအယတားဆူရကိုဖယ်ရှားပြီးဆီယနာတင်ရကပေါ်ပေါက်လာတဲ့နိုင်ငံရေးချက်တွေနဲ့လက်နက်ကန်ပြပတ်တွေကိုဖြည့်ရှင်းနိုင်မှုရည်ရွယ်ပြီးအာဆီယံကဘုံသဘောတူညီချက်9ရက်ချမှတ်ထားပြီးစစ်ကောင်စီကလည်းလက်ခံထားပေမဲ့လက်တွေ့လိုက်နာဖို့ပြက်ကွက်နေတဲ့အတွက်အာဆီယံအသင်းဝင်တွေနဲ့နိုင်ငံတကာအတိုင်းအဝန်ကစိတ်ပြတ်နေကြတာပါဘုံသဘောတူညီချက်တွေကိုလိုက်နာဖို့ပြက်ကွက်နေတဲ့အတွက်အာဆီယံကအစည်းအဝေးတွေမှာစစ်ကောင်စီကူစားပြုတဲ့သူတွေတရားခွင့်မပြုဖို့လည်းဆုံးဖြတ်ထားပါတယ်မျိုးသားညီညွတ်ရေးအစိုးရ NUG ကတော့အတက်ခံအင်အားစုတွေအရက်ဖက်ဖွဲ့စည်းနေတိုင်ရိုက်ဆက်ဆံဖို့စစ်ကောင်စီကိုဖိအားပေးဖို့ဒုက္ခသည်တွေကိုကာဝယ်ဆက်လျှောက်ပြီးအကူအညီပေးဖို့စတဲ့ချက်တွေကိုအာဆီယံဘုံသဘောတူညီချက်ပြန်လည်သုံးသပ်ရမှာထည့်သွင်းဖို့လည်းကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့တာပါဘုံသဘောတူညီချက်တွေကိုလက်တွေ့အကောင့်ထဲပုံနိုင်ဖို့မြန်မာနိုင်ငံနဲ့ပြည်သူတွေကိုကူစားပြုတဲ့ NUG နဲ့တိုင်းရင်းသားတွေအရက်ဖက်ဖွဲ့စည်းနေတိုင်ရိုက်ထိတွေ့ဆက်ဆံဖို့လိုတယ်လို့လည်းမနေ့ကရည်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ
ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့2024 Paris Olympic ပြိုင်ပွဲကိုဒီနေ့ဒုတိယနေ့ဖြစ်ဆက်လက်ကျင်းပနေတာမှာအခုလောလောဆယ်ထိတော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံတွေကတနက်ပြပြိုင်ပွဲတွေကနေရွှေစိတ်တွေရထားပြီးတော့ Australia နိုင်ငံကတော့စုစည်းအများဆုံးနဲ့ပြိုင်ပွဲကိုဦးဆောင်နေပါတယ်အမျိုးသား10မီတာ၄ pistol တနက်ပြပြိုင်ပွဲမှာတော့တရုတ်နိုင်ငံကရှီယူကပထမရွှေစိတ်ရပြီးတော့အီတလီနိုင်ငံက Federico Nila Maldini နဲ့ Paolo Moana တို့ကတော့ဒုတိယနဲ့တတိယရခဲ့ပါတယ်အမျိုးသမီး10မီတာ၄ pistol တနက်ပြပြိုင်ပွဲနောက်ဆုံးဖိုင်နယ်မှာတော့တောင်ကိုရီးယားကအိုယီဂျင်းကပထမရွှေစိတ်ရခဲ့ပါတယ်ပဲရစ်အိုလံပစ်ပြိုင်ပွဲမှာမြန်မာနိုင်ငံကနေတွားရောက်ရှင်ပြိုင်နေတဲ့ဒီမြန်မာချက်တောင်ကစားသမားတထားသူစားကတော့မနေ့ကဂျပန်နိုင်ငံကအခါနဲ့ယာမာဂူချီနဲ့ကစားတာမှာနှစ်ပွဲပြတ်ရှုံးသွားခဲ့ပါတယ်ဒီပွဲမှာနှစ်ပွဲပြတ်ရှုံးခဲ့ပြီမဲ့လည်းကစားရတာအာရချီနဲ့ကြောင်းနဲ့ဒီလာမယ့်29ရက်နေ့ပြိုင်ပွဲတော့ဆက်ပြီးတော့တိုက်ပွဲဝင်သွားမှာဖြစ်ပြီးတော့အားပေးတဲ့ပရိသတ်တယောက်ချင်းစီတိုင်းကိုကျေးဇူးတင်ကြောင်းအထူးသဖြင့်ကွင်းကိုလာအားပေးတဲ့သူတွေကိုကျေးဇူးတင်တယ်ဆိုပြီးတော့တရထသူစားကသူ့ရဲ့လူမှုကွန်ရက်မှာပြောထားပါတယ်ဇူလိုင်28ရက်နေ့စောပိုင်းအထိနိုင်ငံလိုက်ဆူရရှိမှုမှာတော့ဩစတြေးလျကရွှေ3ခုငွေတစ်ခုနဲ့ပထမနေရာမှာရှိနေပြီးတော့တရုတ်နိုင်ငံကတော့ရွှေ3ခုကျေးတစ်ခုနဲ့ဒုတိယနေရာမှာရှိနေပါတယ်ခင်ဗျာနောက်ဆုံးသတင်းလေးကိုကိုအောင်လင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကခြေညာပေးခဲ့တာဖြစ်ပါတယ်အခုကဆက်ပြီးတော့သတင်းဆောင်ပါးတွေနဲ့အပတ်စဉ်ခန္ဓာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ဒီရှမ်းပြည်နယ်လားရှူမြို့ကိုဝါတာဖွဲ့တွေဝင်ရောက်လာတဲ့အကြောင်းကိုပြောပြကြပါတယ်မကြသေးခင်ကဆက်ပြီးတော့တိုက်ပွဲတွေပြင်းထန်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းလားရှူမြို့ကိုဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSC တပ်ဖွဲ့ဝင်တွေစနေနေ့ညပိုင်းကဝင်ရောက်ခဲ့ပါတယ်အဓိကအားဖြင့်လားရှူမြို့မှာရှိတဲ့စက်ရုံနဲ့ကုမ္ပဏီတွေလုံခြုံရေးနဲ့ပြည်ပဆက်ဆံရေးရုံမိသားစုတွေရဲ့ဒီလုံခြုံရေးအတွက်ရည်ရွယ်ထားပြီးတော့ဒီလိုဝင်ရောက်ရမှာပဋိပက္ခဖြစ်နေတဲ့ဘတ်အတီးတီးနဲ့ညီနိုင်ဝင်ရောက်တာဖြစ်သလိုလက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေအတွင်းမှာပါဝင်ပတ်သက်မှာမဟုတ်ကြောင်း UWSC လားရှူဆက်ဆံရေးရုံတာဝန်ခံဦးညီရန်ကပြောပါတယ်ဒေသခံတွေကတော့ဝါတာဖွဲ့တွေဝင်ရောက်လာတာကိုကြိုးဆိုကြောင်းပြောကြပါတယ်။လာရှိုးမျိုးကနောက်ဆုံးအချိန်နဲ့ပတ်သက်လို့ရန်ကုန်ကနေသတင်းပေးပို့ထားတာကိုကိုစံကျော်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းမြို့တော်လာရှိုးမြို့ကိုဒီလ3ရက်နေ့ကစတင်ပြီးကိုကန့်တပ်ဖွဲ့ MMDA နဲ့ပူးပေါင်းတပ်တွေကတိုက်ခိုက်ခဲ့တာပါဒီလ25ရက်နေ့မှာတော့အရှိမြောက်တိုင်းစစ်ဌာနချုပ်ကိုသိမ်းယူကြောင်း MMDA ကထုတ်ပြန်ကြေညာသလိုစစ်ကောင်စီဘက်ကလည်းမဟုတ်မှန်ကြောင်းညင်းဆိုတာတွေရှိပြီးမြို့အတွင်းမှာတိုက်ပွဲတွေပြင်းထန်နေခဲ့တာပါ MMDA ဘက်ကတော့လာရှိုးမြို့အတွင်းကင်းလန့်နေတဲ့ဗီဒီယိုဖိုင်တွေနဲ့မြို့ရဲ့အထင်ကရနေရာတွေကိုသိမ်းပိုက်ရရှိထားတဲ့ဓာတ်ပုံတွေကိုထုတ်ပြန်ထားပါတယ်ဒီလိုအခြေအနေတွေရှုပ်ထွေးနေချိန်မှာပဲဝါပြည်သွေးစည်းညီညွတ်ရေးတပ်မတော် UWSA ဟာလာရှိုးမြို့အတွင်းကိုဝင်ရောက်ခဲ့တာဖြစ်ပါတယ်ဒီလိုဝင်ရောက်ခဲ့ကြောင်းကို UWSA လာရှိုးဆက်ဆံရေးယုံတာဝန်ခံဦးညီရန်ကအတည်ပြုပြီးအဓိကဝင်ရောက်ရတဲ့ရည်ရွယ်ချက်နဲ့ပတ်သက်လို့ VOA ကိုအခုလိုပြန်ကြားထားပါတယ
်မနေ့ကဝင်ရောက်သွားတာမှလည်းပေါ့နော်ကျွန်တော်တို့အဖက်ဖက်နဲ့ဒီတိုင်းမင်းညီနိုင်အကြောင်းကြားပြီးမှဝင်သွားတာဖြစ်တယ်ပေါ့နော်အဓိကအဖြစ်ကျွန်တော်တို့လာရှိုးတို့ကမှရှိနေတဲ့ကျွန်တော်တို့ဒီဝါတာဖွဲ့ရဲ့ဒီဆက်ယုံကုမ္ပဏီတွေလုံခြုံရေးအတွက်ပြီးတော့ကျွန်တော်တို့ဒီဝါဆက်ဆံရေးယုံမိသားစုတွေလုံခြုံရေးအတွက်တွဲရောက်တာပဲဖြစ်တယ်ပေါ့နော်ဂျန်တဲ့ဒီပြိပက်ကတွေကြာမှကျွန်တော်တို့ပါဝင်ပတ်သက်မှုတွေတော့ရှိမှာမဟုတ်ဘူးပေါ့နော်
လာရှိုးမြို့နဲ့တနင်္ဂနွေလုံးငင်းချင်းအမြန်ဆုံးရဖို့ကိုလည်းဝပြည်နယ်ကမျှော်လင့်ကြောင်းမက်ဆင်ဂျာကနေစာနဲ့ဖြေဆိုထားပါတယ်လက်ရှိလာရှိုးမြို့အခြေအနေနဲ့ပတ်သက်ပြီးမေးမြန်းနိုင်ဖို့လာရှိုးမြို့ရှိဒေသခံကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရပါဘူးလာရှိုးမြို့မှာကြန့်ရှိနေသူတွေနဲ့အဆက်အသွယ်ရှိတဲ့စစ်ရှောင်းမြို့ကန်တူကတော့လက်ရှိအခြေအနေကိုအခုလိုပြောပါတယ
်ဝအဖွဲ့နဲ့မင်းညားတဲ့ကအင်အားရောင်းနေချီပြီးတော့လာရှိုးမြို့ထဲကိုဝင်လာတယ်ဝင်လာတော့သူတို့ဒီကပ်ပီအဲ့ပလမီလမ်းပေါ်မှာဝါဆက်ဆံရေးရုံးစီရယ်လေဦးညီရန်တို့ရုံးပေါ့နော်အဲ့ဒီမှာကြောလေအားလုံးတို့လာပြီးတော့နေရာယူထားတယ်လို့ပြောကြားတယ
်ဝါတပ်ဖွဲ့တွေလာရှုမျိုးကိုဝင်ရောက်ပြီးမျိုးကိုထိန်းချုပ်မယ်ဆိုရင်လည်းမျိုးခန့်အများစုကကြိုဆိုမှာဖြစ်ကြောင်းအခုလိုဆက်ပြောပါတယ
်အခုလိုကျွန်တော်တို့ line ပေါ်မှာစကားပြောဖြစ်တဲ့ဟာလေး group ပေါ်မှာစကားပြောဖြစ်တဲ့ဟာလေးဆိုရင်အားလုံးကတော့ရှင်ကြည့်ကြောင်းပါပဲနော်မာမီလိုလေဆိုတော့တခြားအဖွဲ့တွေဝင်ထိန်းတာနဲ့ဆက်ဆံရလို့ဝါအဖွဲ့ကဝင်ထိန်းတာပြီးလို့တက်ပတ်ပို့ပြီးတော့လုံခြုံရတယ်လို့ကျွန်တော်တို့မြင်တယ်ဘာလို့ကျွန်တော်တို့မြင်လဲတော့အခုကအဖွဲ့တွေထိန်းချုပ်တဲ့နေရာဒီကမဟုတ်တဲ့ပြည်မီတို့လောက်တိုင်းတို့ဘာလို့ညာတို့ဆိုရင်အချိန်မကြီးဆက်ပတ်ဆက်ကနေပြီးတော့ပိုလီရင်နဲ့ပုံလာချေးနိုင်တယ်အချိန်မကြီးလီရင်ပေါ်နေလက်နဲ့နဲ့ပြစ်နိုင်တယ်ပေါ့လေနော်အဲဒါလို့ဘာလို့ကလာရောက်ထိန်းသိမ်းပေးတယ်ဆိုရင်တော့ဒီအန်ဒီရီကျွန်တော်တို့ပုံပုံတွေကပြည်ပြီးတော့မစိုးရင်ရဘူးကိုယ်အစင်းဆုံးပြောမယ်ဆိုရင်အခုဒီလိုပြန်လို့ရပြီဆိုတော့အေးအေးဆေးပြန်ရဲတယ်လွန်းလွန်းလပ်လပ်ပြန်ရဲတယ်
ဆစ်ဆောင်နေသူအခြားလာရှုမျိုးကန်တူကလည်းဒေသခံတွေအနေနဲ့ဝါတက်ဖွဲ့အပေါ်မှာယုံကြည်မှုတစုံတရာရှိကြောင်းအခုလိုပြောပါတယ
်ဒေသခံတရှိမျိုးရဲမှာပြန်ရဲလို့ပြောတယ်ဘာမှပြောင်းလို့ဝေရမျိုးပြတ်တယ်ဖိတ်ကြည့်ရတယ်ဘာလို့ကြာတော့ဒေသခံလက်ခံနိုင်တဲ့နေရာရှိကျွန်တော်ရှမ်းနယ်ဒေသကြီးကမဆိုင်ဘူးကမဆိုရဲဂျင်းပြီးကြောင်းဝင်ရှိကြတယ်ဗျာသူတို့ရဲ့သတိပေးရတယ်ဘာရဲ့စနစ်ကိုကြိုက်တယ်ဘာရဲ့အောက်ဆုံးမှုပုံစံကနေတော့ဒေသခံတွေကများများတော့ပြောကြတယ်အဲ့တော့လုံးဝဖြစ်နေတဲ့ဝါတာပွဲကဒါရှိမျိုးမှာဝင်ပြီးတော့အောက်ဆုံးပုံစံတော့မှဒေသခံလက်ခံနိုင်
လောလောဆယ်လာရှုမျိုးအတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်နေပြီးလာရှုအချင်းထောင်မှာ drop ပုံကြပြီးနောက်ထောင်ပွင့်သွားကြောင်းနဲ့တစ်ချိန်တည်းမှာပဲရာမခစစ်တိုင်းဌာနချုပ်မှာတိုက်ပွဲတွေဆက်လက်ဖြစ်နေကြောင်းသတင်းတွေလည်းထွက်ပေါ်နေပေမဲ့ VOA အနေနဲ့တရားအတည်ပြုချက်ရနိုင်ဖို့ကြိုးစားနေဆဲဖြစ်ပါတယ်လာရှုမျိုးကိုဝါတက်ဖွဲ့တွေဝင်ရောက်တာနဲ့ပတ်သက်လို့ကြိုတင်အသိပေးထားတာရှိကြောင်းစစ်ကောင်စီကသတင်းဌာနတွေကိုဖြေကြားထားပေမဲ့လာရှုမျိုးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့တစုံတရာပြောဆိုတာတော့မတွေ့ရသေးပါဘူးဒီလဆယ်နေ့ကတော့တန်ရန်မျိုးနယ်အတွင်းကစစ်ကောင်စီတက်စကန်အချို့ကို TNL တအံအမျိုးသားလွတ်မြောက်ရေးတပ်မတော်ကဝင်ရောက်တိုက်ခိုက်ခဲ့တဲ့နောက်ထောင်ထဲချီတဲ့ဝါတက်ဖွဲ့တွေဟာတန်ရန်မျိုးကိုဝင်ရောက်ထိန်းသိမ်းခဲ့ပါတယ်ရှမ်းမြောက်ဒေသမှာဖြစ်ပွားနေတဲ့ပဋိပက္ခတွေတန်ရန်မျိုးကိုကူးဆက်မလာစေဖို့ရည်ရဲကြောင်းလည်းထုတ်ပြန်ခဲ့ပါတယ်ဒီနှစ်ဇန်နဝါရီလ5ရက်နေ့ကလည်း MMDA နဲ့ပူးပေါင်းတပ်တွေဟာဝါကိုပိုင်အုတ်ချုပ်ခွင်းရတိုင်းရဲ့အစိုးရရုံးဆိုင်ရာဟိုပန်မျိုးကိုသိမ်းယူခဲ့တဲ့နောက်ဟိုပန်နဲ့ပန်လုံမျိုးကိုဝါတက်ဖွဲ့ထံလွှဲပြောင်းခဲ့တာတွေရှိခဲ့ပါတယ်ဝါတက်ဖွဲ့ကဟိုပန်မျိုးနဲ့ပန်လုံမျိုးနဲ့နမ်တစ်မျိုးနဲ့နာဝီမျိုးနယ်တွေကိုဟိုပန်ခရိုင်အဖြစ်စုစည်းပြီးအုတ်ချုပ်မှုဆောင်ရွက်နေပါတယ်ခင်ဗျာ
ကိုစံကျော်ပြောပြသွားတာဖြစ်ပါတယ်အခုတခါတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစည်းအဝေးကိုထုတ်လွှင့်ပေးမှာပါဒီဘက်မှာတော့အညာဒေတာလက်နက်ကင်ဒေါ်လာရေးမှာပါဝင်နေတဲ့ဖူးနဲ့မေးမြန်းထားတာကိုတင်ဆက်ပေးမှာဖြစ်ပါတယ်အာဏာသိမ်းမှုကိုဆန့်ကျင်နေတဲ့အညာဒေတာကခြေလက်ပြည်သူတွေအပေါ်မှာစစ်ကောင်စီကမတန်တဆအင်အားသုံးဖိနှိပ်မှုတွေဟာလူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်ကြောင်းမျက်မြင်ဖြင့်မြင်တွေ့ခဲ့ရသူ96 soldier အဖွဲ့ဗန္နာရေးတာဝန်ခံဖူးက VOE ကိုပြောပါရယ်အညာဒေသအခြေစိုက် 96 soldier အဖွဲ့ကဖူးကိုထိုင်းနိုင်ငံတနေရာမှာမိုင်းညင်နိုင်ကတွေ့ဆုံမေးမြန်းထားတာကိုပြန်ပြီးတော့ထုတ်လွှင့်တင်ဆက်ပေးလိုက်ပါတယ်ခင်ဗျာ
ဟိုဒီအနီးနားရွာဝယ်စစ်ကြောင်းထိုးတော့အဲ့မှာဟိုပြည်သူတွေတော့အကုန်ထုတ်နိုင်တယ်ညီမတို့ကစစ်ကြောင်းထိုးပြီဆိုတာနဲ့စစ်ကြောင်းတစ်ကြောင်းကလာပြီဆိုတာနဲ့တရွာနဲ့တရွာ information ကဟိုဒီ sharing လုပ်နေရဲ့ဟိုက group တွေရှိရဲ့ပေါ့နော်အဲဘယ်ဘယ်ရွာကနေစစ်ကြောင်းထိုးလာပြီဆိုရင်ညီမတို့တရွာအကျော်လောက်မှာအဲစစ်ကြောင်းရောက်တယ်ဆိုရင်ညီမတို့ရှောင်နိုင်တဲ့အချိန်ရှိရဲ့ပေါ့အဲ့အချိန်မှာပြည်သူတွေကိုထုတ်တယ်အဲထုတ်ဒီသူတွေတနေရာမှာသွားရှောင်ပေါ့နော်သွားရှောင်ပြီးတော့မှကျန်တဲ့ဒီတော်လန်ရေးအင်အားစုတွေကဒီစစ်ကြောင်းကိုဘယ်လိုကာကြမလဲဆိုပြီးတော့ဟိုစဉ်းစားအားလုံးတိုင်ပင်ပြီးတော့မှဟိုခုခံတဲ့အပိုင်းပေါ့နော်အဲ့ဒါတစ်ပိုင်းပေါ့ပြည်သူကတော့ညီမတို့စစ်ကြောင်းမလာခင်အကုန်လုံးကိုကဲထုတ်တယ်အဲအဲ့ဒီစစ်ကြောင်းတော့ကကြတော့ဟိုပေါ့နော်အဲဒါရဲဘော်လေးနှစ်ယောက်ပေါ့ဒီရွာသားပါပဲရွာသားဟိုရွာသားအမတစ်ဆင့်တော်လန်ရေးသမားဖြစ်တဲ့သူတွေပေါ့သူတို့ကသူတို့ပစ္စည်းကြံခဲ့လို့ဆိုပြီးတော့ရွာထဲမှာသွားယူတဲ့အချိန်မှာအဲဒီစကောင်စီနဲ့တဲ့တိုးရယ်ပေါ့နော်တိုးတော့အာသူတို့ကိုတနက်နဲ့လမ်းပစ်ပြီးတော့ပစ်တတ်ပေါ့နော်ဟိုဟိုညီမတို့တိတ်လားရှင်လားတော့မသိရဘူးဒါပေမဲ့ညီမတို့ရောက်တဲ့အချိန်မှာ3အဲ2ယောက်2ယောက်မဟုတ်3ယောက်လုံးတန်ချိုးခတ်ထားတာနောက်ပြန်ကျိုးတုတ်ပြီးတော့တန်ချိုးခတ်ပြီးတော့မှအာမိရှို့ခဲ့ပေါ့အဲ့ဟာလဲကြုံခဲ့ရတယ်ပြီးရင်အဲဒါညီမကိုယ်တိုင်အဲဒါမျက်မြင်ပေါ့နော်မျက်မြင်ကအဲ့ဒီရွာကိုစစ်ကြောင်းထိုးပြီးတော့အဲစစ်ကောင်စီကမီးရှို့သွားတယ်တရားလုံးမီးရှို့သွားတော့အဲ့ဒီမီးရှို့သွားတဲ့ရွာမှာပဲဟိုဟွာပေါ့နော်အဖိုးတယောက်ပေါ့နော်သူကတော့ကြံခဲ့ကြံခဲ့ဓာတ်ပေါ်ကြီးပဲညီမတို့ပြန်တွေ့ခဲ့ရတယ်ဟိုသူ့ကိုမီးရှို့သွားတာအဖိုးကသူကစမ်းမရလည်းမကောင်းလေးလဲဖြတ်နေတယ်ဆိုတော့အဲ့တော့သူဟိုသူသားသမီးတွေကဟိုဒါစမ်းမရင်မကောင်းတဲ့လူကြီးဆိုလို့ရှိရင်စစ်ကောင်စီကမလုံလောက်ပါဘူးလေဆိုတော့ဟိုအသိစိတ်လေးနဲ့ပေါ့နော်အဲထားခဲ့တာပေါ့အဲ့လိုပဲပြောရမှာပေါ့အဲ့တော့စစ်ကောင်စီကမီးရှို့သွားတယ်အိမ်ရောအဖိုးရောအကုန်လုံးပေါ့နော်ဟိုညီမတို့တွေ့တဲ့အချိန်မှာတော့ဟိုဓာတ်ပေါ်ကြီးပဲအယိုးကောင်းဝဲကြံတော့ရယ်ပေါ့အဲ့လိုအခြေအနေတော့ညီမတို့အများကြီးကြုံနေရအညာရဲပါလေဟုတ
်အဲ့တော့ဒီလောက်ထိပေါ့နော်စစ်ကောက်စီဘက်ကလည်းဒီဒေတာကန်နေပေါ့တော်တော်လေးဟိုပြင်းပြထန်ထန်ဟိုစစ်စင်ရေးတဲ့ဖွဲ့ပေါ့နော်အရသားတွေပါသူတို့ဖိနှိပ်လာနေတဲ့အနေအထားမျိုးပေါ့နော်အခုဒါဖူးပြောသွားတဲ့အနေအထားဆိုတာဖူးကိုယ်တိုင်မျက်မြင်သက်သေတွေ့ရတဲ့အနေအထားတွေမှာအဲ့တစ်ဖက်မှာလည်းဖူးတို့လူကာကွယ်ရေးတပ်တွေတနက်ကင်တပ်တွေကလည်းရှိတော့ရှိနေတယ်အဲ့တော့ဒေတာကန်တီတူတွေကအဲ့ဒီမှာဘလို့ရက်တည်နေကြလဲသူတို
့ခွာလေးအညာကြတော့ဟိုအလုံးကတောင်းသူလေသမားများကြတယ်များကြတော့ဟိုဒီဟိုလေပဲအထိကလောက်ကြရပါတော့တချို့ဆိုလို့ရှိရင်ဟိုညီမတို့စီမှာဆစ်ဆောင်နေဆစ်ဆောင်ဆိုရင်တော့နှစ်မျိုးနှစ်စားရှိတယ်ကာလရှည်ဆစ်ဆောင်နဲ့ဒီရိုးရိုးစကြောင်းထိုးလာလို့ရွာထဲကနေထွက်ပြီးတော့မှပြန်ပြီးတော့ရွာထဲကိုပြန်ဝင်ပေါ့နော်အဲ့လိုပြည်သူတွေရှိတယ်ကာလရှည်ဆစ်ဆောင်ကြတော့အဲ့လိုမတူသူတို့ရွာကိုဆစ်ကောင်စီကလုံးဝအထိုင်ချလိုက်တာအထိုင်ချပြီးတော့ဟိုပြူတင်နှန်းပေးမယ်ဆိုတဲ့ကိစ္စတွေရှိတယ်လေအဲ့တော့သူတို့ကပြူတင်နှန်းပေးမခံချင်တော့စစ်ကောင်စီရဲ့လက်အောက်ကနေပြောရုံထွက်ပြီးတော့အိုးအိမ်အကုန်လုံးသူတို့လေတွေယာတွေနွားတွေပစ္စည်းအကုန်စွန့်ပြီးတော့ဟိုဒီတခြားနေဟိုကာကွယ်ရေးအဖွဲ့တွေစုမှုထားတဲ့နေရာကိုလာရှောင်ကြရပေါ့နော်အဲ့ကာလရှည်စစ်ရှောင်နေဆိုရင်ဒါတကယ်တနာဖို့ကောင်းတယ်သူတို့ဆိုရင်အခုဆိုတာညီမတို့ဆိုလည်းအကူကြီးကယ်ဆယ်ရေးအပိုင်းနေလုပ်နေရရှိရပေါ့နော်ဒီဟိုဟို donation နဲ့ပတ်သက်ပြီးတော့သူတို့ဆိုဒါလဲလဲမလုပ်အောင်ဘာမှ income လဲတိုးမှာမရှိဘူးမရှိတော့အဲဒီတခြားရွာကသူတို့နေစားခေါ်တဲ့ဟာမျိုးတွေဘာတွေကိုသူတို့စောင့်ပြီးတော့အဲဟိုဝန်ဝေရှားရယ်ပေါ့နော်ပြီးရင်အလူရှင်ကိုမျောရတယ်အလူရှင်လာပေးမှအဲစားရတဲ့အခြေအနေတွေရှိတယ်ဟိုအိမ်လေးတွေဆိုအမရယ်ဟိုထက်လက်လေးတွေနဲ့ပူပူတတိလေးလူတစ်ယောက်နှစ်ယောက်အိတ်စာလောက်ပဲရှိတဲ့အခြေအနေမျိုးလေးတွေပေါ့နော်ဟိုမိုးရသည်ဆိုရင်တော့မိုးမလုံနိုင်တဲ့အခြေအနေမျိုးတွေမှာဖြစ်နေရောပြည်သူအညာပြည်သူတွေအနေနဲ့ကတော့တော်တော်ကြီးဟိုဒါပိတ်ဆက်နေရတဲ့အနေအထားပေါ့ဟိုညီမတို့အမြင်ကတော့
ဒီအညာဒေသမှာဆိုလို့ရှိရင်စကိုင်းတိုင်းတို့မန္တလေးတိုင်းတို့မကွေးတိုင်းတို့မှာဆိုလို့ရှိရင်အဲ့ပစ္စောတီတို့လို့ပေါ့နော်စစ်ကောင်စီကိုလူလားထောက်ခံတဲ့သူတို့ဒေသခံတွေလည်းရှိတယ်တစ်ဖက်မှာလည်းစစ်ကောင်စီဒီစစ်အာဏာသိမ်းတာကိုဆန့်ကျင်တဲ့ဒီဒေသခံတွေလည်းရှိတော့အဲ့တော့သူတို့တွေကဖူးတို့လိုဒီလက်နက်ကင်ဒီလူငယ်ဒီကာဝေးရေးတက်တီအပေါ်မှာကြတော့သူတို့ရဲ့ထောက်ခံမှုတွေအဲ့လိုရက်တီချက်တွေကဘယ်လိုရှိလဲရှင
်ပြူရွာအမပြောရဲ့ပစ္စောတီပေါ့နော်ညီမတို့ခေါ်တော့ပြူရွာဗတ်ချံပြူတွေပေါ့အဲသူတို့မှလေတချို့ပြူတွေပေါ့နော်သူတို့ကပြူလို့သာအမိခံထားကြတာတချို့ပြူတွေကကြတော့ညီမတို့ဘက်ကိုပါတယ်ဟိုသူတို့လှမ်းပြီးတော့အဲပြူရွာကနေဟိုလမ်းမီ information sharing လုပ်နေတဲ့ဟာမျိုးတွေ ရှိတယ်ပြီးတခုခုဆိုလို့ရှိရင်သူတို့အပြူရဘက်ကတခုလုံးမယ်ဆိုလို့ရှိရင်တော့မှဒါမျိုးဒါမျိုးချိန်နေတော့ရှိနေတယ်ဆိုတော့အဲတရင်ပေးမှုလေးတော့ရှိရပေါ့နော်ပြူဖျဲသည်လို့ပဲပြောရမလားပေါ့အဲဒါပေမဲ့တော်တော်များများပေါ့ပြူတင်တန်းပေးခံရတဲ့အဲပြူတော်ပြူစောထီတော်တော်များများတော့အဲစစ်ကောင်စီစိတ်ဓာတ်ဝင်ကြရယ်အဲတွေ့တာနဲ့တတ်မယ်ဟိုဘယ်လိုပြောရမလဲပြည်သူလည်းမချမ်းတော်လည်းသမားမှမဟုတ်ပြည်သူပါမချမ်းတတ်မယ်ကလေးလည်းတတ်မယ်မိန်းမလည်းတတ်မယ်ဆိုတော့အဲစိတ်တော်တော်များများတော့ရှိကြရယ်ဒါလည်းစစ်ကောင်စီရိုက်သွင်းခဲ့တဲ့ဟို mindset တွေကြောင့်ပဲလို့တော့ညီမတို့ကတော့မြင်တာပဲပေါ့နော်ဒါအရင်တော့ဆိုလို့ရှိရင်ဟိုပြောကြရတယ်အညာမှာဆိုသူတို့ကအရင်တော့ဆိုရင်တရွာနဲ့တရွာရင်းနှီးကြရတယ်ဟိုဘက်ရွာဒီဘက်ရွာခင်ကြရတယ်ဒါပေမဲ့ဒီတော်လန်ရေးကာလကြတော့ပြူဘက်ပါသွားတဲ့သူရှိတယ်လို့ဒီတော်လန်ရေးဘက်ကိုပါတဲ့ဟိုရွာသားတွေပေါ့နော်အဲ့လိုအလုံးအောင်ကွဲကုန်ကြတဲ့သဘောပေါ့အ
ဲ့တော့ဒီစစ်ကောင်စီကိုဆန့်ကျင်တဲ့ပြည်သူတွေဒေသခံပြည်သူတွေကကြတော့ဒီဖူးရို့လိုအဲ့လိုဒေသခံဒီကာကွယ်ရေးလက်နက်ကိုင်တပ်ဖွဲ့တွေပေါ်မှာသူတို့ရဲ့ထောက်ခံမှုလားသူတို့ရဲ့ယက်တီချက်ကဘယ်လိုတွေ့ရလဲရှင
်ဟုတ်သူတို့တွေထောက်ခံနေလို့ပဲညီမတို့ဒီတော်လန်ရေးအဖွဲ့ပေါ့နော်တော်လန်ရေးအင်အားစုတွေကဒီချိန်ထိကိုဆက်ပြီးတော့ဟိုစိုက်ရက်တည်နိုင်တယ်ရှေ့ကိုဆက်သွားနိုင်တယ်ပေါ့ဒီပြည်သူတွေရွာသူရွာသားတွေတာမထောက်ခံဘူးဆိုလို့ရှင်ညီမတို့လည်းဟိုနေလို့မရမှာမဟုတ်ဘောเนาะဥပမာသူတို့ကမထောက်ခံမဲနဲ့ညီမတို့လာနေတဲ့တက်ဆွဲထားတဲ့နေရာကိုသူတို့ကစစ်ကောင်စီကိုတရင်ပေးရင်ညီမတို့လေရင်နဲ့ဥမာဘုံလဲကျဲခံရနိုင်တယ်ဟိုစစ်ကြောင်းထိုးရင်လဲဟိုမိရှို့သွားရလဲခံရနိုင်တယ်ဘောเนาะဒါပေမဲ့ပြည်သူတွေထောက်ခံမှုအပြည့်အဝညီမတို့ရနေတာဖြစ်တဲ့အတွက်ကြောင့်မို့လို့ညီမတို့အခုချိန်ထိဟိုတော်လန်ရေးကိုဟိုတနေရာပြီးတနေရာစိုးမိုးနိုင်တဲ့အနေအထားကိုရောက်နေတာဘောเนาะဟုတ
်အဲ့တော့ညီမတို့လို့ဒီလက်နက်ကိုင်ဒီဟိုပါလက်နက်ကင်တက်ဖွဲ့တွေပေါ့လေအဲ့ဒီတက်ဖွဲ့လေးတွေကချိန်တိုင်းမြေကိုအခုဒါတော်လှန်ရေးကာလမှာတော့လက်နက်ကိုစီနဲ့ဒါတော်လှန်ရေးဖြစ်ကိုခုခံကာကွယ်ပြီးတော့ဟိုတိုက်ပွဲဝင်နေကြတယ်ဒါပေမဲ့တစ်ချိန်မှာတိုင်းပြည်ထူထောင်ရေးကဏ္ဍမှာကြတော့ဒီဖူးရို့လိုဒီလက်နက်ကင်ထားတဲ့လူငယ်တွေရဲ့အခန်းကဏ္ဍဘယ်လိုဖြစ်လာမလဲရှင
်ဟိုပါပေါ့နော်တရင်အောက်ကိုဝင်ထားတဲ့သူတွေဆိုရင်တော့ညီမသိတာတော့ဟိုစနှစ်ကန့်တဲ့သွားရဲပေါ့နော်တော်လည်ရေးပြီးလို့မှာအဲဒီဂျာကာလာမှာဆက်ပြီးတော့စစ်မှုထမ်းကျင်တဲ့လူငယ်တွေကတော့ဖက်ဒရယ်အာမီဆိုတဲ့ဟာမျိုးပေါ်လာခဲ့ရင်အဲ့ဒီကိုဝင်ကြမှာပေါ့နော်ညီမတို့လိုဟိုလူငယ်တွေကြတော့ညီမကတော့ညီမရဲ့အဲဖြစ်တည်မှုပဲညီမပြန်လိုချင်တယ်ညီမအဲဒီစီးပွားရေးနဲ့ပတ်သက်ပြီးတော့ဒီဥပဒေပိုင်းဆိုင်ရာပေါ့နော်အဲ့ဟာကိုညီမပြန်ပြီးတော့လေ့လာချင်တယ်ညီမဟိုစီးပွားရေးအကြံပေးဖြစ်ချင်တယ်ပေါ့နော်ဥပဒေအကြံပေးဖြစ်ချင်တယ်ပေါ့အဲ့ဟာကိုပဲညီမလူမျိုးဆိုလို့ရှိရင်တော့ညီမရဲ့ career ကိုပဲညီမပြန်ရွေးချယ်မှာပေါ့ဟုတ
်အဲ့ချိန်မှာညီမကဒီလိုအမျိုးသမီးငယ်တယောက်အနေနဲ့အခုလိုတကယ်ကြမ်းတမ်းတယ်ပေါ့နော်တစ်ဖက်မှာဒီစစ်ကောင်စီကဒီအမျိုးသမီးတွေအပေါ်မှာလည်းသူတို့ရဲ့ဒီဖိနှိပ်မှုဟာလေတခြားဟိုဖိနှိပ်မှုဟာသူတို့ကအမျိုးသမီးအမျိုးသားမခွဲခြားတဲ့ပြင်ကိုပြင်းထန်ထန်လည်းရှိတယ်ဒီအမျိုးသမီးတွေမိရှုတက်ဖြတ်ခံရတယ်ဆိုတော့စစ်ကောင်စီကမိရှုတက်ဖြတ်တယ်အဲဆိုတော့ဆွဆွဲချက်တွေလည်းရှိတယ်ဒီလိုပေါ့ဖိနှိပ်မှုမျိုးစုံတွေရှိတယ်ဆိုတဲ့အနေထားမှာအခုဖူးကမကြောက်မရွံ့ပေါ့နော်အခုဖူးပါဝင်တဲ့အခါမှာဒီလိုအခြေအနေမျိုးတွေကြားရတဲ့အခါမှာဖူးအနေနဲ့ဘလို့ကြော်လွှားလဲ
ညီမတော့လေဒီညီမတို့တောဆခိုးရတဲ့ညီမစိတ်တက်ကိုအဆုံးထိပဲပြင်ဆင်ထားရပေါ့နော်ဒီလိုဟိုအခုဆိုရင်ဟိုတရင်တွေလည်းတွေ့မှာပါရက်ကြီးတွေမှာပြည်သူတွေကိုခေါင်းဖြတ်တတ်သွားတာအမျိုးသမီးတွေပါတယ်ကလေးတွေပါတယ်ပေါ့နော်အဲတစ်ချိန်မဟုတ်တစ်ချိန်လဲကိုလည်းဟိုလုံခြုံရေးပေါ့ရော့တဲ့အခါမျိုးကြရင်ကိုလည်းဒီလိုနေရာကိုငါလည်းရောက်သွားနိုင်နေဆိုတဲ့ဟာအသိစိတ်ကတော့ညီမတို့မှာအမြဲရှိရယ်ပေါ့နော်ဒါတကယ်တမ်းကျတော့ဟိုစစ်ကောင်စီမို့လို့လောက်ရတာပေါ့နော်ဒီအမျိုးသမီးတွေကလေးတွေအပေါ်မှာဟိုပုံမှန်တော်လည်ရေးသမားပုံမှန်ဒီဟိုပြည်သူဘက်ကရက်တည်တဲ့သူဆိုလို့ရှိရင်တော့ဟိုဒီကိစ္စတွေကိုလုံးမမဟုတ်ဘူးဘာလို့လဲဆိုတော့ညီမတို့လည်းဟိုပြူရွာတွေတစ်ခုပြီးတစ်ခုတင်းလာတဲ့အနေအထားတွေရှိတာပဲပြီးတခြားဒီအမိုဒီယောက်ကရင်းနေဆိုလဲတစ်မျိုးပြီးတစ်မျိုးတင်းနေတဲ့အနေအထားတွေမှာဟိုတို့ပြူတွေဖမ်းမိတယ်အမျိုးသမီးတွေဖမ်းမိတယ်အမျိုးသားတွေဖမ်းမိတယ်အမျိုးသားတွေဆိုလို့ရှိရင်လည်းဒီကောက်တော့ကွန်တက်နဲ့အညီတို့ဟိုထိမ့်ချုပ်ထားပြီးတော့မှဟိုတချာလေးဟိုထားတယ်ပေါ့နော်စနေတကြအမျိုးသမီးတွေဆိုလို့ရှိရင်လည်းတချို့ဆိုလို့ရှိရင်ဒါတချို့အဖွဲ့အစည်းတွေကပေါ့နော်ခံဝင်နဲ့ပြန်လှုပ်ပေးတာမျိုးဘာလို့ ဟိုဒါပြည်သူဘက်ကရက်တည်ရဲ့တော်လန်ရေးသမားတွေကလုတ်တယ်ပေါ့နော်အစစ်ကောင်စီမို့လို့ကိုကိုဒီလိုအမျိုးသမီးလဲသူတို့ကမရှောင်ဘူးကလေးလဲမရှောင်ဘူးပေါ့နော်အညီမအနေနဲ့ကတော့ဘလို့ကြော်လွားလဲဆိုတော့ဩတချိန်ကြရင်လဲငါလဲကြုံရင်လဲကြုံရနိုင်တယ်ဒီအခြေအနေကဟိုမြေပြင်မှာဖြစ်နေတာဖြစ်တဲ့အတွက်အချိန်မရွေးဖြစ်သွားနိုင်တယ်ဆိုတော့အသိစိတ်ကတော့ဟိုထည့်ထားရပေါ့နော်အဲ့အိတ်ဟာကိုပဲပြန်ပြီးတော့ဟိုဘလို့ survive လုပ်မယ်ဆိုတော့အသိစိတ်ကိုပဲရိုက်သွင်းပြီးအကောင်းဆုံးကြောဖြတ်တယ်ပေါ့ဟု
တ်အဲ့တော့ခုဖူးရဲ့တကယ်မျောလင်းချက်ပေါ့နော်ဒါတွေအားလုံးကိုဟိုကိုရက်ရက်တီပြီးတော့ဒါတွေအားလုံးကိုရင်ဆိုင်ပြီးတော့အခုရက်တီပြီးတော့လှုပ်ရှားနေတဲ့အပေါ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဖူးရဲ့မျောလင်းချက်ကတော့
ညောင်လင်းချက်ကတော့ညမအနေနဲ့ပေါ့နော်ဒါညမရဲ့တဦးတယောက်ထဲဆန်တာပါညမတော်လန်ရေးအခွဲစည်းဟိုဒါအခုဆိုလိုင်းပေါ်မှာလဲဟိုမြင်ရမှာပဲပတ်သုံးလုံးကိစ္စတွေအဲပရိပခဖြစ်နေအခွဲစည်းချင်းချင်းမြေပြင်မှာပရိပခဖြစ်နေကိစ္စတွေညမကတော့အဲ့ဒါမျိုးမဖြစ်စေချင်ဘူးညမတို့လူငယ်တွေကဒီဟာကိုဟိုအသက်ပေးပြီးတော့ဟိုရင်ရုံးကန်နေကြတာပေါ့နော်ဒါပေမဲ့ဟိုခဏလေးတော့ဟွာအတက်ပေးပြီးတော့ရုံးကန်နေကြရဲ့အမရဲ့အဲ့ဒါကမှဒီတချို့နေရာယူထားတဲ့အရာရှိပိုင်းတွေကဒီလိုမျိုးအော်ပရိပခါတွေဖြစ်နေမယ်အဖွဲစည်းချင်းချင်းပရိပခါတွေဖြစ်နေရဆိုတဲ့ကိစ္စညီမတို့ဒုငယ်အတွက်အရန်စိတ်တက်ကြစီရပေါ့နော်ညီမဆိုရင်ပို့ဆိုးတယ်ဟို local လို့ဆိုတော့ဟိုညီမတို့အနေနဲ့ဒီ local တွေကိုခွဲကြတာမျိုးတွေငါတို့ကတိုက်အမိုရီယောက်ကတိုက်ရင်မို့လို့ငါတို့ကပါသုံးလို့မို့လို့ငါတို့ကအဲမင်းတို့ကလိုကဲမို့လို့အဲ့လိုခွဲခြားနေတဲ့ကိစ္စတွေပေါ့နော်ဒါကလည်းတော်လိုင်းအစိုးရအနေနဲ့ညီမအနေနဲ့ဒါတဦးတယောက်တည်းဆန္ဒပါဟိုတိကျတဲ့ဟိုဟာရတစ်ခုပေါ့နော်ဒါမို့လို့ရှိရင်လည်းသူပေါင်းတစ်ခုချမှတ်လိုက်လိုကဲရီဆိုလို့ရှိရင်လည်းဘယ်လိုအဲဒီ MOD ရင်းနေတဲ့ alliance လုပ်လို့ရမလဲပေါ့နော်တိကျတဲ့ဟိုဟာရနဲ့ပူပေါင်းဘယ်လိုပူပေါင်းလုပ်ဆောင်ရမလဲဆိုတဲ့ဟာကိုပဲညီမတို့လူငယ်တွေအနေနဲ့ဖြစ်စေချင်တယ်ဟိုတော်လိုင်းပြီးရင်ဘာရူကြီးညီမတို့ရမှာဘာနေရာကြီးရမှာဆိုတာညီမတို့ဒုညေမှာမရှိဘူးညီမတို့တော်လိုင်းပြီးရင်အိမ်ပြန်မှာညီမတို့လုပ်ချင်တဲ့ career ကိုညီမတို့ပြန်လုပ်မှာဟိုညီမတို့ဖြစ်စေချင်တဲ့ဆန္ဒအဲ့တခုပဲပေါ့နော်ဟိုသူအားလုံးပြောင်းလို့ဆောင်ပြီးတော့အတူတူသွားကြရမယ်ဆိုလို့ရှိရင်ဟိုရှေ့ပူရောက်ပါတယ်ဟုတ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ
်ဟုတ်ဘူ
းအခုလိုမျိုးဟိုအချိန်ပေးပြီးတော့မိခွန်းတွေဖြေချပေးတဲ့အတွက်အများကြီးကျေးဇူးတင်ပါတယ်ရှင
်ဟုတ်
အညာရီသာခြေဆိုင်96ဆိုးကြဖွဲ့ကဖူးကိုမိုင်းရင်နိုင်ငံထိုင်းနိုင်ငံတနေရာမှာတွေ့ဆုံမေးမြန်းပြီးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအဖြစ်နဲ့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ် VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voeburmese ဖြစ်ပါတယ
် VOE American တန်ခါနေ2024ခုနှစ်ဇူလိုင်လ28ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ3251နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ကမ္ဘာမြန်မာမီဒီယာမြင့်ခွင့်အစီအစဉ်ကိုထုတ်လွှင့်ပေးပါပါ2008အခြေခံဥပဒေရဲ့အရေးပေါ်ကာလပြဋ္ဌာန်းချက်နဲ့6လတကြိမ်သက်တမ်းတိုးနေတဲ့စစ်ကောင်စီဟာလာမယ့်ဇူလိုင်လ31ရက်နေ့ဆိုရင်6လပြည့်ပြန်သွားပြီနောက်ထပ်6လသက်တမ်းထပ်တိုးမလားဒါမှမဟုတ်တရုတ်ရဲ့ PR တရုတ်ရဲ့ဇညွတ်ရအပြောင်းလဲတွေဖြစ်လာမလားဆိုတဲ့ခံမှန်းချက်တွေကောလာဟာလာသတင်းတွေထွက်ပေါ်လာပါတယ်ဒီလိုချိန်မှာပဲယာယီသမရဦးမြင့်ဆွေကစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယာယီသမရတာဝန်လွှဲပြောင်းပေးတယ်ဆိုတဲ့ထုတ်ပြန်ချက်ထွက်ပေါ်လာပါတယ်ဒီထုတ်ပြန်ချက်ပေါ်မှာသတင်းမီဒီယာတွေဘယ်လိုတုံ့ပြန်ကြသလဲဆိုတာကိုကမ္ဘာမြန်မာမီဒီယာမြင့်ခွင့်ကဏ္ဍမှာစောင်းမရှင်ဖြည့်သွင်းနိုင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
Thank you. အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနေကောလာဟလသတင်းတွေကိုအဆုံးသတ်သွားစေတဲ့ယာယီသမရလွှဲပြောင်းပေးမှုအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအခုတော့ကမ္ဘာသတင်းတွေမှာတော့အမေရိကန်သမရရွေးကောက်ပွဲကနေလက်ရှိသမရဂျိုးဘိုင်တန်နှုတ်ထွက်သွားပြီးသူ့နေရာမှာလက်ရှိဒုတိယသမရကမလာဟဲရစ်ကိုထောက်ခံအဆိုပြုတဲ့သတင်းတွေကလွှမ်းမိုးနေရာယူထားတာတွေ့ရပါတယ်အလားတူပါပဲမြန်မာနိုင်ငံရေးသတင်းတွေမှာတော့ဇူလိုင်22ရက်နေ့မှာယာယီသမရဦးမြင့်ဆွေကကျမ်းမာရေးမကောင်းလို့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယာယီသမရတာဝန်လွှဲပေးတယ်ဆိုတဲ့သတင်းတွေကဦးစားပေးသတင်းဖြစ်နေပါတယ်ဒီလိုယာယီသမရတာဝန်လွှဲပြောင်းပေးတာဟာတရားဝင်သလားတရားမဝင်ဘူးလားဥပဒေနဲ့ညီလားမညီဘူးလားစတဲ့ဝေဖန်တန်ဆွေးနွေးတန်တွေလည်းကြားနေရပါတယ်ဒီအတိုင်းသာဆိုရင်တိုင်းပြည်ရဲ့အခြေအနေကဆိုးတဲ့ဆိုးလာပေမယ့်လို့စစ်ကောင်စီဟာပြုပြင်ပြောင်းလဲမဲ့အလားလားနိုင်ငံရေးအရာဆွေးနွေးညှိနှိုင်းဖြေရှင်းမဲ့အလားအလာကိုမျှော်လင့်လို့မရနိုင်တော့ဘူးဆိုတဲ့ယူဆချက်တွေပုံမအားကောင်းလာစေတာလဲတွေ့ရပါတယ်။တမရဟောင်းအသိစိန်ရဲ့ဇွန်လ29ရက်နေ့ကတွားရောက်ခဲ့တဲ့တရုတ်ခီးစဉ်စစ်ကောင်စီဒုတိယကောင်ဆောင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းရဲ့ဇူလိုင်6ရက်နေ့တရုတ်ခီးစဉ်တွေကြောင့်နိုင်ငံရေးခံမှန်းချက်တွေကောလာဟလသတင်းတွေထွက်ပေါ်ခဲ့ပါတယ်။တရုတ်ဟာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုမကြိုက်ဘူး။လူလဲကစားဖို့စစ်ကောင်စီကိုဖိအားပေးနေတယ်တရုတ်ဟာဦးသိန်းစိန်ကတဆင့်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအနားယူဖို့နားချခိုင်းနေစတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီသတင်းတွေဘလောက်ထိမှန်တယ်မမှန်ဘူးဆိုတာမပြောနိုင်ပေမဲ့ဒီလိုသတင်းတွေနောက်ပိုင်းပထမဆုံးထွက်ပေါ်လာတဲ့ဖြစ်စဉ်ကတော့စစ်ကောင်စီဥက္ကဋ္ဌလည်းဖြစ်ဝန်ကြီးချုပ်ယာဒူပါရယူထားသူလည်းဖြစ်တဲ့ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကဦးမြင့်ဆွေစီကယာယီသမရယာဒူကိုပါထပ်မံရယူလိုက်ပြန်ပါတယ်ဒါဟာသူ့အာဏာကိုပုံမခိုင်မြဲအောင်တိဆောက်လိုက်တာပဲလို့ယူဆသူတွေလည်းရှိပါတယ်ဘင်္ဂောပုစ်သတင်းစာကတော့ယာယီသမရဦးမြင့်ဆွေဟာရုပ်ပြတာဖြစ်ပြီးနိုင်ငံတွင်းမှာပြည်တွင်းစစ်ကြေပြန့်လာခြင်းစီးပွားရေးပြိုလဲနေခြင်းမှာစစ်ကောင်စီတရားဝင်ရေးလက်မှတ်ထိုးပေးနေရသူတာဖြစ်တယ်လို့ဇူလိုင်23ရက်နေ့ကရေးသားထားပါတယ် AB သတင်းကလည်းစစ်ကောင်စီခေါင်းဆောင်လည်းဖြစ်ယာယီသမရလို့လည်းနာမည်ပေးထားတဲ့မင်းအောင်လှိုင်ဟာအရေးပေါ်ကာလကိုနောက်ထပ်တက်တန်းတိုးနိုင်တယ်မြန်မာတွေအများဆုံးအသုံးပြုတဲ့ဆိုရှယ်မီဒီယာ Facebook မှာတော့ကိုကိုကိုသမရပြန်ခန့်သူသမရယူနေသူအာနာယူသူမအလာဟာထမင်းလို့ဟင်းလို့ယူသွားပြီလို့ဝေဖန်ရေးသားကြတဲ့ post အများအပြားကိုတွေ့ရပါတယ်စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်စော်မင်းထွန်းကတော့စစ်ကောင်စီဥက္ကဋ္ဌကာကွယ်ဦးစီးချုပ်ကိုယာယီသမရတာဝန်လွှဲပြောင်းပေးတာဟာဥပဒေနဲ့ညီတယ်လို့ဆိုပါတယ်သူက2008အခြေခံဥပဒေရဲ့ပုံမှန်412ခါခွေးကိုကိုးကားပါတယ်ပုံမှန်412ခါခွေးမှာနိုင်ငံတော်သမရသည်အမျိုးသားကာကွယ်ရေးနှင့်လုံခြုံရေးကောင်စီဖြင့်ညှိနှိုင်းရာတွင်အဖွဲ့ဝင်များစုံညီစွာတက်ရောက်နိုင်ခြင်းမရှိပါကအဖွဲ့ဝင်များဖြစ်တဲ့တမတော်ကာကွယ်ရေးဦးစီးချုပ်ဒုတိယကာကွယ်ရေးဦးစီးချုပ်ကာကွယ်ရေးဝန်ကြီးဌာနဝန်ကြီးပြည်ထရေးဝန်ကြီးဌာနဝန်ကြီးတို့နှင့်ညှိနှိုင်းပြီးအရေးပေါ်အခြေအနေကိုထောက်ပြနိုင်သည်လို့ပြဋ္ဌာန်းထားပါသည်ပုံမှန်412ခါခွေးမှာနိုင်ငံတော်သမရလို့တိတိကျကျဖော်ပြထားပါသည်နိုင်ငံတော်ဒုတိယသမရနိုင်ငံတော်ယာယီသမရလို့လုံးဝဖော်ပြထားခြင်းမရှိပါဘူးဒီကိစ္စနဲ့ပတ်သက်ပြီးဥပဒေပညာရှင်တူဦးက2008အခြေခံဥပဒေအရဦးမြင့်ဆွေဟာဒုတိယသမရပါနိုင်ငံတော်သမရမဟုတ်ပါဘူးယာယီသမရလည်းမဟုတ်ပါဘူးပုံမှန်412ခါခွေးအရလုတ်ပိုင်ခွင့်ရှိသူကပြည်သူလူထုကရွေးချယ်တင်မြှောက်ထားတဲ့သမရကြီးဦးဝင်းမြင့်သာဖြစ်ပါတယ်အမှန်တကယ်လုတ်ပိုင်ခွင့်ရှိတဲ့သမရကြီးကထောင်ထဲမှာပါအမှန်ကတော့2021 February 1ရက်စစ်တပ်ကအာဏာသိမ်းကလေးက2008အခြေခံဥပဒေကပြတ်သွားပါပြီ။အာဏာထိန်းတယ်ပြောပြောဘာပြောပြောဒါကအာဏာသိမ်းတာပါပဲ။2008ကပြတ်သွားပါပြီ။ဒါပေမဲ့စစ်တပ်ကအာဏာသိမ်းတာတရားဝင်ရေးစစ်ကောင်စီတရားဝင်ရေးအတွက်2008ကိုခုတုံးလုပ်နေတာသာဖြစ်ပါတယ်။ပြီးတော့အခုချိန်ဟာဥပဒေရှုထောင့်ကကြည့်ရတော့မယ့်အချိန်ခါမဟုတ်တော့ပါဘူး။နိုင်ငံရေးရှုထောင့်ကပဲကြည့်ကြရဖြေရှင်းကြရမယ့်အချိန်ပါလို့ဆိုပါတယ်။ ARD Editor ချုပ်ကိုအောင်စောရဲ့အမြင်ကတော့ပိုရှင်းပါတယ်။နားလည်ထားရမယ့်ကိစ္စတစ်ခုမှာမင်းအောင်လှိုင်သည်သူ့ကိုအင်အားသုံးဖယ်ရှားမှုမလုပ်မချင်းအမျိုးသားနိုင်ငံရေးမှထွက်ခွာမည်မဟုတ်ပေလို့မြမညီညာရင်းနှင့်ဒီမိုကရေစီတည်ဆောက်ရေးတရုံနီးတရုတ်ဟန်ဆိုတဲ့ဆောင်းပါးမှာရေးသားထားပါတယ်။တမိုင်းကိုပြန်ကြည့်ရင်စစ်ကောင်းဆောင်တို့ရဲ့နိုင်ငံရေးအရအလိုမကျမှုတွေဖြစ်တိုင်းအာဏာသိမ်းမှုဖြစ်ခဲ့တာတွေ့ရပါတယ်။1958 1962 1988အခု2021ခုနှစ်တွေမှာစစ်ကောင်းဆောင်တွေကနိုင်ငံအာဏာကိုလက်နက်အားကိုပြီးသိမ်းခဲ့တာတွေ့ရမှာဖြစ်ပါတယ်။ ပြည်သူလူထုရဲ့စန္ဒာတွေမဲ့ပေးရွေးကောက်တင်မြောက်ခဲ့တာတွေကိုမျက်ကွယ်ပြုခဲ့ကြတာတွေ့ကြရမှာပါဒီဒီချိန်မှာတော့ငြိမ်းချမ်းစွာစန္ဒာပြတဲ့လူထုကိုလက်နက်နဲ့အကြမ်းဖက်နှိမ်နှင်းတဲ့အာဏာသိမ်းစစ်ကောင်စီကိုဇန်နဝါရီလကိုရက်ပြင်ညာတဲ့လူငယ်တွေဥဆောင်ပြီးလက်နက်ကင်တော်လှန်ခဲ့ကြပါတယ်ပြောရရင်နိုင်ငံရေးသမားတွေနိုင်ငံရေးခေါင်းဆောင်တွေကဂျန်စီတွေဥဆောင်တဲ့တော်လ က်ကမြန်မာနိုင်ငံမှာလက်နက်ကင်တော်လိုင်းကြီးဖြစ်ပွားနေပါတယ်ပြည်တွင်းစစ်အရှိန်မြင့်မားနေတယ်ဆိုတာကတော့အငင်းပွားမဲ့သူမရှိပါဘူးအဲ့ဒီတော့ဒီပြည်တွင်းစစ်ဒီတော်လိုင်းကြီးဘယ်လိုအဖြေထွက်ပြီးဘယ်လိုအဆုံးသတ်ကြမလဲဆိုတာကမေးခွန်းပါပုံကန်တော်လိုင်းစစ်တွေဘယ်လိုအဆုံးသတ်ကြတယ်လဲဆိုတဲ့ပညာရနယ်ပယ်မှာစနစ်တကျလေ့လာထားချက်ကိုဆိုရှယ်မီဒီယာတစ်ခုဖြစ်တဲ့ Facebook မှာကိုရဲကဇွန်လ10ရက်နေ့မှာရေးသားထားတာကိုကောက်နှုတ်ဖော်ပြရရင် RND ကလုပ်တဲ့သုတေသနတစ်ခုမှာခေတ်သစ်သမိုင်းမှာ1934ခုနှစ်ကနေ2005အထိဖြစ်ပွားခဲ့တဲ့ပုံကန်တော်လန်စစ်89ခုကိုလေ့လာခဲ့တယ်။အဲ့ဒီ89ခုမှာ28ခုကနိုင်ငံတော်အာဏာကိုင်ထားတဲ့အဖွဲ့ကအနိုင်ရခဲ့တယ်။26ခုမှာတော့ပုံကန်တော်လန်နဲ့အဖွဲ့တွေကအသာရခဲ့တယ်။19ခုမှာတော့ဘယ်ဘက်ကမှအသာမရပဲတွဲဆောင်ဆွေးနွေးရင်းနီးလန်းနဲ့အဆုံးသတ်တဲ့အနေအထားဖြစ်တယ်။16ခုကတော့အဆုံးမသတ်နိုင်ပဲစစ်ပွဲဆက်ဖြစ်နေတယ်။ဒီနေရာမှာလူပြောများတဲ့အချက်တစ်ခုကိုစဉ်းစားမိပါတယ်။အဲ့ဒါကစစ်ပွဲဆိုတာစပွဲဝိုင်းမှာအဆုံးသတ်ရမယ်ဆိုတဲ့အချက်ပါ။ RND သုတေသနကလေ့လာခဲ့တဲ့ case study တွေအရာရောတခြားပညာရှင်တွေလေ့လာခဲ့တာတွေအရာရောဒီအဆိုကမေးခွန်းထုတ်เสียရရှိပါတယ်ကန်နမ်ဘယ်နဲ့လစ်ဘီခီတို့ကတော့ပြည်တွင်းစစ်တွေမှာဆွေးနွေးညှိနှိုင်းပြီးအပြည့်ထွက်တာအတော်ရှားတယ်လို့ဆိုပါတယ်အထက်မှာဆိုခဲ့သလိုပဲ RND ကလုပ်တဲ့သုတေသနမှာစစ်ပွဲ89ခုမှာ19ခုကပဲတွဲဆုံဆွေးနွေးနီးလန်းနဲ့ပြီးခဲ့တယ်လို့ကိုရဲကရေးသားထားပါတယ်ဒါကြောင့်မြန်မာနိုင်ငံရဲ့အနေအထားမှာနိုင်ငံတော်အာဏာကိုင်ထားတဲ့အဖွဲ့ကပဲအနိုင်ရမလားပုံကန်တော်လှန်သူတွေကပဲအနိုင်ရမလားဒါမှမဟုတ်တွဲဆောင်ဆွေးနွေးရင်းနီလာနဲ့ပဲပြီးသွားမလားအဆုံးမတတ်နိုင်တဲ့စစ်ပွဲဆက်ဖြစ်နေမလားဆိုတာကတော့အနာဂတ်နေ့ရက်တွေကအပြည့်ပေးမှာဖြစ်ပါတယ်ခမညာ
ကမ္ဘာမြေမမီဒီယာမြင်ကွင်းအစီအစဉ်ကိုပြည်သွင်းနိုင်ငံတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့မြင်ကွင်းကျယ်မှတ်စုများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအာနာသိမှုလွန်နိုင်ငံတော်လက်နက်ကိုင်ပဋိပက္ခဖြစ်စဉ်တွေအတွင်းနေရဆုံးခွာထွက်ပြေးတိမ်းရှောင်နေရတဲ့စစ်ပီးဒုက္ခတွေပြီးရင်တိုက်ပွဲဖြစ်စဉ်တွေအကြားတည်ဆုံးခဲ့ရတဲ့အရသာအရေးတော့ကတိုးလာပါတယ် ISP မြန်မာရဲ့ဒီတစ်ပတ်မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာဒီအကြောင်းအရာကိုအချက်လက်အခြေပြုပြီးတော့ပိုင်းခြားဖော်ပြထားပါတယ်ခင်ဗျာ
အာနာသိမှုအလွန်နိုင်ငံအနှံ့လက်နက်ကိုင်ပဋိပက္ခတွေကြောင့်စစ်ပြေးဒုက္ခတွေပေါင်း6တက်သမ3တန်းကျော်ရှိခဲ့ပါပြီ။စကိုင်းတိုင်းက1တက်သမ9တန်းကျော်နဲ့အများဆုံးဖြစ်ပါတယ်။ဒါဟာစုစုပေါင်းပမာဏရဲ့44ရာခိုင်နှုန်းနီးပါးအထိရှိနေရပါ။ဒုတိယအများဆုံးကကရင်ပြည်နယ်ဖြစ်ပြီးစစ်ပြေးဒုက္ခတွေပေါင်း8တန်းကျော်အထိရှိခဲ့ပါတယ်။ရခိုင်ပြည်နယ်မှာတော့6သိန်းကျော်အထိရှိလာခဲ့ပြီးတတိယအများဆုံးဖြစ်ပါတယ်ပြီးခဲ့တဲ့နှစ်အောက်တိုဘာလမှာစတင်ခဲ့တဲ့စစ်စင်ရေး139နောက်ပိုင်းမှာတော့နိုင်ငံတဝမ်းမှာစစ်ပြေးဒုက္ခတွေ1တက်သမ4သန်းကျော်တိုးလာခဲ့ပါတယ်ဒါဟာအာနာသိန်းပြီးနောက်ပိုင်းပေါ်ပေါက်လာတဲ့စစ်ပြေးဒုက္ခတွေစုစုပေါင်းရဲ့38ရာခိုင်နှုန်းနီးပါးရှိပါတယ်အဲ့ဒီစစ်စင်ရေးနောက်ပိုင်းအသက်တိုးလာတဲ့ပမာဏရဲ့စစ်ပြေးဒုက္ခတွေ638000ကျော်ဟာစကိုင်းတိုင်းကဖြစ်ပါတယ်။ရခိုင်ပြည်နယ်မှာတော့လူဦးရေ 26,000 ထက်မနည်းဟာနေရက်စွန့်ခွာခဲ့ရပါတယ်။ရှမ်းပြည်နယ်အတွင်းလူဦးရေ 39,000 ထက်မနည်းဟာလည်းစစ်စင်ရေးကာလအတွင်းထပ်မံထွက်ပြေးတိမ်းရှောင်ခဲ့ရပါတယ်။နိုင်ငံတဝန်းလက်နက်ကိုင်ပဋိပက္ခနဲ့တိုက်ပွဲဖြစ်စဉ်တွေအတွင်းအရက်သားစုစုပေါင်း 6,300 ကျော်တည်ဆုံးခဲ့ရပြီးပါပြီ။ဒီပမာဏရဲ့ 30ခွန်ရာခိုင်နှုန်းကစကိုင်းတိုင်းကဖြစ်ပါတယ်။အရေးအတွက်အားဖြင့်စကိုင်းတိုင်းကအရက်သား2400ထက်မနည်းတည်ဆုံးခဲ့ရတာပါ။ရခိုင်ပြည်နယ်မှာတော့အရက်သား850ထက်မနည်းတည်ဆုံးခဲ့ရပြီးဒုတိယအများဆုံးဖြစ်ပါတယ်။အရက်သားတည်ဆုံးမှုအများဆုံးရှိခဲ့တဲ့မြို့နယ်ကတော့ကယင်းနီပြည်နယ်လွိုက်ကော်မြို့နယ်ပါ3နှစ်ကျော်ကာလအတွင်းမိုက်ကော်မှာအရက်သား330ကျော်တည်ဆုံးခဲ့ရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာစတင်ခဲ့တဲ့စစ်စင်ရေး139နောက်ပိုင်း8လကျော်အတွင်းနိုင်ငံအနှံ့မှာလက်နက်ကိုင်တိုက်ပွဲတွေကြောင့်အရက်သား2400ကျော်တည်ဆုံးခဲ့ရပါတယ်။ဒီပမာဏဟာအာဏာသိမ်းမှုအလွန်3နှစ်ကျော်ကာလအတွင်းအရက်သားတည်ဆုံးမှုစုစုပေါင်းရဲ့40ရာခိုင်နှုန်းအထိရှိခဲ့ပါတယ်။စကိုင်းတိုင်းမှာအရက်သား600ထက်မနည်းတည်ဆုံးခဲ့ရပြီးအများဆုံးဖြစ်ပါတယ်။ဒုတိယအများဆုံးကတော့ရှမ်းပြည်နယ်မှာဖြစ်ပြီးအရက်သား480ကျော်တည်ဆုံးခဲ့တာပါ။ရခိုင်ပြည်နယ်မှာလည်းအရက်သား440ထက်မနည်းတည်ဆုံးခဲ့ရပြီးတတိယအများဆုံးဖြစ်ပါတယ်။
ISB မြန်မာရဲ့မြင်ကွင်းကြမ်းမဆူများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်အတန်းလွှင့်ပေးနေတာဖြစ်ပါတယ်အခုတစ်ခါတော့တနင်္ဂနွေနေ့ညတိုင်းထုတ်လွှင့်ပေးနေကြသည့်မြန်မာပြည်မှာပေးစာကဏ္ဍကိုထုတ်လွှင့်ပေးမှာပါမဟိသနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်ဒေါ်ဖီရီမိသားစုများစိတ်ရောကိုယ်ပါကျန်းမာချမ်းသာကြပါစေ။မြန်မာပြည်အတွက်လည်းသတင်းကောင်းတွေအများကြီးထုတ်လွှင့်ပေးနိုင်ပါစေ။ဖီရီမိသားစုတွေဘေးရန်ကင်းရှင်းသတင်းတွေအတွက်ကျေးဇူးပါဆိုရရေးလာတဲ့သောရရှင်အထူးကျေးဇူးတင်ပါတယ်နော်။မိသားလိုက်မေးလာတဲ့သောရရှင်တယောက်လင်းတန့်ဆိုတဲ့သောရရှင်မှာတနအီစာရေဒီယိုအစီအစဉ်ကိုအတန်နဲ့နားထောင်ခြင်းပါတယ်။ဒေါင်းလုဒ်လုပ်ပြီးတော့နားထောင်ခြင်းတာပါ။အင်တာနက်ကရတဲ့နေရာသွားသုံးရလို့ပါတဲ့ဘယ်လိုလုပ်ရမလဲတဲ့။ရေဒီယိုလိုင်းလေးတွေတီးပြရသေးတယ်ဟုတ်ကဲ့ပါဒေါင်းလုဒ်လုပ်ချင်တယ်ဆိုရင်တော့ရေဒီယိုလိုင်းကနေပြီးတော့ဒေါင်းလုဒ်လုပ်လို့မရပါဘူးเนาะဒေါင်းလုဒ်လုပ်လို့ရတာကအင်တာနက်ကပဲလုပ်လို့ရတာပါတနအီစာဒီ Facebook ကနေစောင့်ပြီးတော့မကြည့်ချင်ဘူးဒေါင်းလုဒ်လုပ်ပြီးတော့နားထောင်ချင်တယ်ဆိုရင်ကျမတို့ရဲ့ web ဆာမျက်နှာဖြစ်တဲ့ burmese.voanews.com စလုံးပေါင်းက burmese.voanews.com ဖြစ်ပါတယ် dot ဆိုတာလေးတွေကအဆက်လေးတွေဖြစ်ပါတယ်เนาะဒါကျမတို့ VOA မြန်မာပိုင်းရဲ့အဓိကပင်မ web ဆာမျက်နှာဖြစ်ပါတယ်အဲ့မှာအစီအစဉ်နားဆင်ရင်အစီအစဉ်ကြည့်ရှုရင်အဲ့လိုနေရာတွေမှာကျမတို့ထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို download လုပ်ပြီးတော့နားထောင်လို့ရပါတယ်နောက်တစ်ခုက radio line သိပြရစီဆိုလို့ကျမစာပြန်ပို့ထားပါတယ်เนาะကျမတို့အစီအစဉ်နေ့တိုင်းထုတ်လွှင့်ခြင်းတည်င်းနေကြတယ်မှာလဲကြားဖြတ်ကျမတို့ radio အစီအစဉ် line တွေကိုကြီးညာပေးနေပါတယ်။ကျမတို့ထုတ်လွှင့်မှုအစီအစဉ်တွေနောက်ပိုင်းမှာလဲ kilohertz တွေကိုကြီးညာပေးပါတယ်နော်။ကျမတို့ရဲ့ဒီ Facebook စာမျက်နှာပေါ်မှာလဲ meter line အသေးစိတ်ကိုတင်ထားပေးပါရရှင်။အဲ့မှာလဲသွားကြည့်လို့ရပါတယ်နော်။နောက်ထပ်သွားရှင်သူကတော့နာမည်မခေါ်ပါနဲ့လို့မပြောတဲ့အတွက်ကြောင့်မလို့ကိုဆိုးမင်းဖြစ်ပါတယ်။သူက VOA အစီအစဉ်တွေကိုရှာမတွေ့လို့ပါဆိုတော့ရေးလာပါတယ်။
ကျွန်တော် VOE တခါမှစာမရေးဘူးပါဘူးကျွန်တော်လက်ရှိမလေးရှားမှာနေပါတယ် VOE ရဲ့ထုတ်လွှင့်တဲ့အစီအစဉ်ကိုမနက်တိုင်းနားထောင်ပြပါတယ်မဆူမြမွန်စီစဉ်တင်ဆက်တဲ့ဘလော့ဂါပြောသမျှအစီအစဉ်ကဘာလို့မထုတ်လွှင့်တော့တာလဲကျွန်တော် YouTube ပေါ်မှာရှာတာလည်းမတွေ့တော့ပါဘူးပြီးတော့နန်းလောင်တင်ဆက်တဲ့ဥရုရာတီနဲ့အနာဂတ်အစီအစဉ်ကိုလည်းအမြဲနားထောင်ပြတယ် VOE ဝိုင်းတော်သားများရှင်လန်းကြပါစေ
ဟုတ်ကဲ့ကိုဆွမေကျမတို့ VOE ကနေပြီးတော့ပတ်စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုတေချာစနစ်ကြဆောင်ပြီးတော့နားထောင်ပုံရတဲ့အတွက်ကြောင့်မလို့ကျေးဇူးတင်ပါတယ်နော်ကိုဆွမေပြောတာဟုတ်ပါတယ်မဆူမြမွန်စီစဉ်တင်ဆက်တဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကျမတို့မထုတ်လွှင့်တော့ပါဘူးနော်အခုနောက်ပိုင်းမှာတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့လည်းကိုက်ညီတဲ့ လူမှုရှုခင်းဆိုတဲ့အစီအစဉ်ကိုမဆုမြင့်မထုတ်လွှင့်ပေးနေပါတယ်။အပတ်စဉ်ရေဒီယိုအစီအစဉ်မှာရောနောက်ပြီးတော့ရုပ်မြင်သံကြားအစီအစဉ်မှာပါကြည့်ရှုနိုင်ပါတယ်နော်။အပြင်ကုဏရောင်းကလို့ဘလော့ဂါတွေပြောသမျှအစီအစဉ်လိုမျိုးမရှိတော့တဲ့အစီအစဉ်တွေရှိတယ်လို့မျိုးကျမတို့စီမှာကဒီကိုစိုးမင်းပြောထားတဲ့အထက်မှာပဲပါတယ်။နန်းလောင်တင်ဆက်တဲ့ဥရုယာတိနဲ့အနာဂတ်အစီအစဉ်ဆိုတာမျိုးနောက်ပြီးတော့ဒီလူငယ်တွေအတွက်ချမ်းစီအစီအစဉ်ဆိုတာမျိုးနောက်ပြီးတော့မြေကြီးဩဇာဆိုပြီးတော့ဒီတောင်သူလယ်သမားတွေစိုက်ပျိုးရေးလောက်ကန်သူတွေအတွက်ဦးစားပေးထုတ်လွှင့်တဲ့အစီအစဉ်မျိုးအစီအစဉ်အသစ်တွေမျိုးစုံရှိပါတယ်နော်။ဒါကြောင့်မလို့အပတ်စဉ်အစီအစဉ်တွေကိုစောင့်မျှော်အားပေးပါလို့ပြောချင်ပါတယ်။ကျေးဇူးတင်ပါတယ်ရှင်။အဲ့ဒါတော့ရှင်ကြော်ဖြိုးကြော်ဆိုရဲတော့ရှင်စာရေးပြီးတော့ပြောလာတာလေးတစ်ခုပြန်ပြီးတော့ဖြေချကြပါတယ်ဒီတော့ရှင်ကမင်္ဂလာပါ VO ရေးတဲ့သတင်းတင်ဆက်တာရေးမှားနေသလားလို့ပါနည်းနည်းတော့ဂရုစိုက်ပေးစီကြပါတယ်တဲ့သတင်းဟုတ်ကဲ့ပါကျမဒီတော့ရှင်ရဲ့စာကိုဖတ်ကြည့်တော့ကျမသဘောပေါက်တာကကျမတို့စနေနေ့တိုင်းမှာရုံမြင့်တန်ကြာအစီအစဉ်မှာဆိုရင်တပတ်အတွင်းမြန်မာသတင်းများဆိုပြီးတော့တပတ်အတွင်းဖြစ်ခဲ့တဲ့ဒီထိတ်တန့်ရမြန်မာသတင်းတွေကိုကျမတို့6မိနစ်ကနေ10မိနစ်ကြာထုတ်လွှင့်ပေးနေပါတယ်เนาะသတင်းတွေအားလုံးတော့ထည့်လို့မရတဲ့အတွက်ကြောင့်မို့ထိတ်တန့်ရသတင်းတွေအားလုံးကိုပြန်ပြီးစုစည်းပြီးတော့တင်ဆက်ပေးပါရရှင်အဲ့ဒါကိုပြောရလို့ထင်ပါတယ်เนาะတစ်ခါတလေလည်းတပတ်လုံးမှာသတင်းတွေလွတ်သွားတဲ့သူတွေကဒီအစီအစဉ်ကိုစောင့်ကြည့်တတ်တာဖြစ်ပါတယ်အခုလိုမျိုးထောက်ပြပြီးတော့စာရေးလာတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ VOA ကိုရေးလာကြတဲ့စာရေးတွေမှာတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနောက်ပြီးတော့ကိုယ်နေစဉ်ဘောမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရေးလာကြတဲ့စာရေးကိုလည်းလက်ခံရရှိပါတယ်။အဲ့ထက်ကစာရေးထဲမှာဒီတစ်ပတ်ဖော်ပြပေးမယ့်စာတစ်စောင်ကတော့သူကစာရှိရှိရေးထားတာပါအောက်မှာတော့ကျေးဇူးပြုပြီးတော့လုံခြုံရေးရအကောင့်နံပါတ်လေးမပြောပါနဲ့တဲ့အထူးကျေးဇူးတင်ရှိလာပါတယ်ခင်ဗျာတဲ့ဟုတ်ကဲ့ပါဒီသရရှင်ကစစ်သားတွေတည်အောင်ပြောပေးပါဆိုပြီးတော့ခုလိုမျိုးသူ့ရဲ့ထင်မြင်ယူဆချက်သူ့ရဲ့ opinion ကိုရေးလာပါတယ်ရှင
်မင်္ဂလာပါခင်ဗျာ VOA အဖွဲ့သားများအားလုံးဘေးရန်အပေါင်းကင်းဝေးကြပါစေလို့ကိုရောစိတ်ပါကျန်းမာချမ်းသာကြပါစေကြောင်းဥစွာဆုတောင်းမေတ္တာပို့သအပ်ပါတယ်ခင်ဗျာVOA ရဲ့မြန်မာပြည်မှပေးစာအစီအစဉ်မှတစ်ဆင့်အကြမ်းဖက်မြန်မာစစ်တပ်အတွင်းကြမ်းရှိနေတဲ့စစ်ဗိုလ်ချုပ်တွေနဲ့လက်အောက်ခံစစ်သားတွေတိအောင်ပြောပြပေးပါခင်ဗျာ။အရင်အာဏာရှင်ဥနေဝင်ကအစအခုအာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အစိုးအကြမ်းဖက်စစ်ခေါင်းဆောင်အားလုံးဟာတိုင်းရင်းသားတွေကိုတောင်းညမ်းသူသဘုံဆိုတဲ့ခေါင်းစဉ်တွေတက်တိုင်းရင်းသားဒေသတွေကိုနည်းမြေရှင်းလင်းရေးဆိုတဲ့စကားလုံးတွေတုံးပြီးအိမ်ဒီမီးရှို့အမျိုးသမီးတွေမတင်းကျင့်ဥစားပစ္စည်းတွေခိုးယူလူရဲ့ပြည်တော်စုမပြိုကွဲရေးတို့အရေးတိုင်းရင်းသားစီလုံးညီညွတ်မှုမပြိုကွဲရေးတို့အရေးအချုပ်ချာအာဏာတည်တံ့ခံမြဲရေးတို့အရေးဆိုပြီးပြည်သူတွေကိုအမျိုးမျိုးလိန်စစ်တပ်နဲ့မဆလပါတီကြမ်းဖွဲ့ပါတီတွေသာကဘာတီတွေအာဏာတည်အောင်နောက်ဆုံး2008ခြေဥ်ကိုဆွဲပြီးတော့လိန်လာလိန်လာလိုက်တာ2021အထိမပြီးနိုင်ပါဘူးဗျာဒါပေမဲ့2021လူငယ်တွေကသွားလို့လို့မရပါဘူးပြည်သူလူထုကြီးတရက်လုံးကအကြမ်းဖက်စစ်တပ်ကိုလုံးဝလုံးဝယုံမုန်းလို့အော်နှလုံးတွေနာမတရီတော့တာမို့အမြင့်ပြတိုက်ထုတ်ချိန်မုန်းတော့မှဖြစ်လို့တန်ဋိဌံခြားထားကြပြီလေအကြမ်းဖက်စစ်တပ်တွင်ကြမ်းရှိနေတဲ့စစ်ဗိုလ်ချုပ်တွေလက်အောက်စစ်သားတွေကိုယ်အသက်လည်းမသေးကိုယ်သမိုင်းလည်းမရမ်းရလေအောင်ပြည်သူတွေဘက်ကိုအမြန်ဆုံးပူးပေါင်းကြပါလို့ပန်ကြားလိုက်ချင်ပါတယ်ခင်ဗျာ
ပြည်သူကိုအကာအကွယ်ပေးရမယ်တပ်မတော်သားတွေတမိုင်းမရရအောင်လို့ပြန်ပြီးတော့လောရက်တွေကိုဆင်ကျင်စေချင်ပါတယ်ဆိုတော့ဒီတော်ရရှင်သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။ဒါနဲ့အခုတလောစစ်တပ်ကအတင်းအဓမ္မစစ်သားစုဆောင်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့တော်ရရှင်ဒီစာရီကိုလက်ခံရရှိပါတယ်။အဲ့ဒီကစာတစ်စောင်မှာတော့ရန်ကုန်တိုင်းမော်ရီမြို့နယ်တဲ့ကျေးရွာနာမည်တော့ထည့်မပြောမပြောပါနဲ့ဆိုတော့ရေးလာတာပါ။အ
ုတ်ချုပ်ရေးမှုကအစည်းအဝေးခေါ်ပြီးပြောပါတယ်။တိန်တယောက်မဖြစ်မနေမဲနိုင်ပြီးမဲပေါရင်တက်သေးဝင်ရမယ်။ပိုက်ဆံ၅သိန်းပေးမယ်လို့လည်းပြောပါတယ်။ဘယ်သူမှတက်သေးကိုမဝင်ခြင်းတလို့အဲ့ဒီပိုက်ဆံ၅သိန်းကိုလည်းမလိုချင်ကြပါဘူး။ဒါကြောင့်နောက်တစ်ချိန်အစီအွေခေါ်ပြီးပြောပါတယ်။မင်းမနိုင်ချင်ရင်တိန်ကိုသိန်း50ပေးရမယ်တဲ့။တက်သေးလည်းမဝင်ခြင်းပိုက်ဆံလည်းမပေးနိုင်နဲ့။တော်တော့ကိုဒုက္ခရောက်နေပါတယ်ရှင်။လုံခြုံရေးအရာအကောင့်နံပါတ်ကိုတော့မဖတ်ပြပါနဲ့။ VOA နဲ့မြန်မာပြည်သူအပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။
ဒီတော့ရှင်လည်းနောက်ထပ်တော့ရှင်တယောက်လည်း comment မှာလာပြီးရေးလာတာပါဒီလိုမျိုးပဲအတင်းအဓမ္မတက်ထဲဝင်ရမယ်ဆိုပြီးတော့စစ်သားစုဆောင်မှုလုပ်နေပါတယ်ဆိုပြီးစာရေးပြီးတော့အကြောင်းကြားလာတာရှိပါရဲ့ရှင်တော့ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ ဆန္ဒပြုပါတယ်ရှင
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုယ်တိုင်တွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါ යි Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bammi News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းင်းတွင်နေညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။လွှင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလဲတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
မိုင်းမဘေးစာကဏ္ဍကိုမဟိဒနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကနေမြန်မာဘာသာစီစဉ်တွေကိုည10:00နာရီအထိတိုက်ရိုက်အတန်လွှင့်ပေးနေတာဖြစ်ပါတယ်အခုတစ်ခါတော့ကမ္ဘာတစ်လွှာထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားဆန်းပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါဂျာမနီနိုင်ငံကဒီဘာလမြို့ကဟိုတယ်တစ်ခုရဲ့ခေါင်းမိုးပေါ်မှာတစ်မျိုးလုံးကိုမြင်နိုင်တဲ့ဒန်းစီးနိုင်ပါပြီနိုင်ဂျီးရီးယားနိုင်ငံလေဂိုမြို့မှာပကြီးအမှုပညာရှင်တစ်ယောက်ကကမ္ဘာအကြီးဆုံးပကြီးဆွဲပြီးတော့ခင်းနှစ်ကမ္ဘာမှတ်တမ်းစံချိန်တင်ဖို့ကြိုးပမ်းခဲ့ပါတယ်ဒီလိုကမ္ဘာတစ်လွှာကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မမများသဇင်အောင်တို့ကတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဂျာမနီနိုင်ငံပါလီမြို့ဟိုတယ်တစ်ခုရဲ့ခေါင်းမိုးပေါ်မှာတစ်မျိုးလုံးကိုမြင်နိုင်တဲ့ဒန်းစီးနိုင်ပါပြီအမြင့်မီတာ120အထက်မှာတက်ဆင်ထားတဲ့ဥရောပရဲ့အမြင့်ဆုံးဒန်းလို့သတ်မှတ်ခေါ်ဆိုလို့ရတဲ့ဒီဒန်းကိုပါလီမြို့လေကအလက်ဇန်ဒါဖလက်စ်နာမှာရှိတဲ့ Park Inn Hotel ပေါ်မှာစီးနိုင်တာပါ Vertigo Sports အဖွဲ့နဲ့ Bungee Dee Company တို့ပူးပေါင်းဖန်တီးတဲ့ဒီအစီအစဉ်မှာဒန်းစီးတဲ့သူတွေအနေနဲ့ပါလီမြို့ကြီးကိုမြင်ကွင်းအသစ်ကနေမြင်နိုင်ပါတယ်ဒန်းစီးသူတွေအတွက်ဘေးအန္တရာယ်ကင်းစေဖို့မစည်းကင်မှာကြိုးတွေနဲ့တရားချီပေးထားပြီးတော့ကိုလိုချင်တဲ့အချိန်တိုင်းလွှဲပေးနိုင်ပါတယ်ဟိုတယ်ရဲ့35လွှာအထိဆက်လီကနဲ့တည့်ရမှာဖြစ်ပြီးကျန်တဲ့2မီတာကိုတော့လမ်းလျှောက်တည့်ရမှာဖြစ်တယ်လို့လမ်းမှာလည်းဘေးပတ်ပတ်လည်ကိုမြင်နိုင်တဲ့အရက်ပါတစ်ခုလည်းရှိပါတယ်အဲ့ဒီအရက်ပါမှာဒမ်မစီးကင်မှာတတိရှိစေဖို့အတွက်အရက်မှာပြီးတော့တောက်နိုင်တယ်လို့စီးပြီးသွားရင်လည်းစုချတဲ့အနေနဲ့အရက်မှာတောက်နိုင်ပါတယ်အချိန်ကြာမိနစ်ကြာဒမ်းစီးဖို့အတွက်တစ်ယောက်ကိုယူရို25ယူရိုလောက်ကြာတင်မှာပါရှင်
ဗြိတိန်နိုင်ငံလန်ဒန်မြို့အနီးကခရစ်တန်ရက်မှာဝါသနာရှင်တွေစုဆောင်းထားတဲ့ပစ္စည်းအမျိုးပေါင်း14,000ကိုတစုတစည်းနဲ့ပြသလိုက်ပါတယ်။ဒါဟာဗြိတိန်နိုင်ငံအတွက်ပထမဆုံးအကြိမ်စုဆောင်းစရာပစ္စည်းတွေပြသတဲ့အကြီးဆုံးပြပွဲတစ်ခုဖြစ်ပြီးတော့အမှုပညာရှင်ဟထိန်ပတ်တယ်စုစည်းတင်ဆက်ပေးခဲ့တာပါ။ GMSU really are သင့်မူရင်းပုံစံအတိုင်းလာခဲ့ပါလို့နာမည်ပေးထားတဲ့ဒီပြပွဲမှာပတ်တယ်ကိုယ်တိုင်ပြုလုပ်ထားတဲ့ပင့်ကူလူသား Spider-Man အင်ဂျီတွေနဲ့ပြုပြင်ထားတဲ့ကားဗဘူးရုပ်တွေကိုလည်းပြသခဲ့ပါဗျာ။ယင်းပုအယုတ်ကလေး4,000နီးပါးနဲ့ပလတ်စတစ်အိတ်တွေဆစ်လိပ်ဘူးတွေနဲ့လက်နှိပ်ဆက်ပေါင်းစုံကိုလည်းပြသခဲ့ပါဗျာ။နိုင်ငံတဝန်းကနောက်ခံမျိုးစုံရှိတဲ့လူပေါင်းစုံကဒီပြပွဲဖြစ်မြောက်ရေးအတွက်သူတို့ရဲ့ပစ္စည်းတွေကိုငှားရမ်းခဲ့တာဖြစ်ပြီးတော့သူတို့ရဲ့အားလက်ချိန်မှာစ ဆူဆောင်းထားခဲ့တဲ့ဝါသနာပစ္စည်းလေးတွေကိုပြသခဲ့တာပါ Freedom ရက်က Grand အဆောက်အအုံမှာပြသထားတာဖြစ်ပြီးတော့ဇူလိုင်လ18ရက်နေ့ကနေအောက်တိုဘာလ20ရက်နေ့အထိပြသထားမှာပါခင်ဗျာ
နိုင်ဂျီးရီးယားနိုင်ငံလေဂေါ့စ်မြို့မှာအကြီးမြတ်ပညာရှင်တစ်ယောက်ကကမ္ဘာအကြီးဆုံးပကြီးဆွဲပြီးတော့ Guinness ကမ္ဘာမှတ်တမ်းစာရင်းတင်မှုအကျိုးပန်းနေပါတယ်အမှုပညာရှင် Fola David ဟာသူ့ရဲ့ကမ္ဘာအကြီးဆုံးပကြီးကိုဘောလုံးဝင်တစ်ခုထဲမှာ6ရက်ကြာရေးဆွဲခဲ့ပါတယ်1050မီတာပတ်လည်ရှိတဲ့သူ့ပကြီးကားကြီးကို Unity and Diversity ကွဲပြားမှုတွေထဲကညီညွတ်မှုလို့နာမည်ပေးထားပြီးတော့နိုင်ဂျီးရီးယားနိုင်ငံရဲ့မြေပုံကိုလက်နှစ်ဖက်နဲ့မထားတဲ့ပုံမှာအဲ့ဒီမြေပုံထဲမှာတော့နိုင်ငံရဲ့ကြွယ်ဝစုံလင်လှတဲ့ယဉ်ကျေးမှုအမွေအနှစ်ကွဲပြားစုံလင်ပုံကိုတည်ဥဖော်ထားပါတယ်အခုလိုပကြီးရေးဆွဲတဲ့လုပ်ငန်းကို2015ခုနှစ်ကတည်းကစပြီးတော့ကြိုးပမ်းခဲ့တာဖြစ်ပြီးအခုမှ Guinness ကပါမှတ်တမ်းစံချိန်ဘက်ကခွင့်ပြုချက်ရတဲ့အတွက်သူ့ရဲ့ပကြီးကိုပုံဖော်ဖြစ်တာပါနိုင်ဂျီးရီးယားနိုင်ငံမှာလူမျိုးစုပေါင်း250ကျော်နေထိုင်ပြီးကိုပိုင်ဘာသာစကားယဉ်ကျေးမှုနဲ့ဒလိထုံးစံတွေရှိပါတယ
်အရက်ဆော်ဘွားများပြည်တော်စု UAE နိုင်ငံဒူဘိုင်းမြို့မှာပြင်းထန်တဲ့အပူကိုရှောင်လိုသူတွေအနေနဲ့အလင်းပြတိုက်တစ်ခုကိုတွားကြည့်နိုင်ပါတယ်တမန်ရိုးရာပြတိုက်တွေနဲ့မတူဘဲ IR Universe လို့နာမည်ပေးထားတဲ့ပြတိုက်မှာအလင်းနဲ့နည်းပညာတွေကိုပေါင်းဆက်ဖန်တီးပြသထားတာပါမန်ကန်ထဲမှာပြသထားတဲ့အလင်းရောင်ပြကန်းကနေပြီးရောင်စုံထွန်းညှိထားတဲ့ပန်းဥယျာဉ်တွေကိုလည်းတွေ့နိုင်ပါတယ်။ပေ4000ပတ်လည်ရှိတဲ့ဒီပြတိုက်မှာပြကန်း12ခန်းရှိပြီးတော့လာရောက်သူတွေကိုအနာဂတ်ကဘာတွေကိုခေါ်ဆောင်သွားနိုင်တာပါ။2022ခုနှစ်ဒီဇင်ဘာလကဖွင့်လှစ်ခဲ့တဲ့ဒီပြတိုက်ကိုလာရောက်လည်ပတ်သူ8000ကျော်ရှိသွားပြီဖြစ်တာကြောင့်ဒူဘိုင်းမြို့မှာလူအလာများတဲ့ပြတိုက်တစ်ခုလည်းဖြစ်ပါတယ်။နောက်မျိုးဆက်အတွက်တိစောက်ထားတဲ့ဒီပြတိုက်ကိုလာရောက်သူတွေအနေနဲ့လဲကိုယ့်လက်ရှိအခြေအနေကိုမေ့သွားနိုင်တယ်လို့ဒီပြတိုက်ကိုတီထောင်သူတဦးကပြောပါတယ်ခင်ဗျာ
ထူးခြားစံပြသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မမသည်အောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကနေထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အစီအစဉ်တွေကိုကျွန်တော်တို့ရဲ့ VOA Internet စာမျက်နှာဖြစ်တဲ့www.burmese.voanews.com မှာပြန်လည်နားဆင်ဖတ်ရှုလို့ရတယ်လို့ကျွန်တော်တို့ရဲ့ Facebook နဲ့ဒီ YouTube စာမျက်နှာတွေမှာလည်းနားဆင်ကြည့်ရှုလို့ရပါတယ်။သောရရှင်နေနဲ့ကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့ဝေဖန်ကြံပေးခြင်းနဲ့ဆိုရင်တော့ကျွန်တော်တို့ကို email ကဖြစ်ဖြစ်ဒါမှမဟုတ် Facebook ကဖြစ်ဖြစ်တဆင့်ဆက်သွယ်နိုင်ပါတယ်။ကျွန်တော်တို့ရဲ့ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုနောက်ဆုံးကြံရှိနေတဲ့အချိန်အတွင်းမှာတော့သတင်းအချင်းချုပ်ကိုကိုအောင်လင်းဦးကတက်လက်ကြေညာပေးမှာဖြစ်ပါတယ်ခင်ဗျာ။
ဣဇွေတိမ့်ပိုက်ထားတဲ့ကိုလန်ဒေတာကဘောလုံးငင်းထဲမှာကလေးနဲ့ဆက်ကျော်သက်12ယောက်တိစုံနဲ့ရော့ကက်ဒုံးနဲ့တက်ကတ်မှုဟာလေဗနွန်နိုင်ငံကဟက်စ်ဘူလာရီရဲ့လက်ချက်ဖြင့်ဆွဆွဲလိုက်ပြီးဣဇွေကအပြင်းထန်လက်တော့ပြန်မယ်လို့ပြောလိုက်ပါတယ်။အီရန်ကအားပေးထောက်ခံထားတဲ့ဟက်စ်ဘူလာဘက်ကတော့တက်ကတ်မှုဟာသူတို့လက်ချက်မဟုတ်တဲ့အကြောင်းညှင်းဆန်ထားတာပါ။ပြီးခဲ့တဲ့အောက်တိုဘာ9ရက်နေ့ကဂါဇာဒေတာကဟာမတ်စ်တွေရဲ့တက်ကတ်မှုနောက်ပိုင်းအခုနောက်ဆုံးတက်ကတ်ခံရမှုဟာဣဇွေနယ်မြေမှာအသေးအပြောက်အများဆုံးလည်းဖြစ်ခဲ့ပါတယ်။အမေရိကန်မှာသမ္မတရွေးကောက်ပွဲတွေကျင်းပဖို့ရပောင်းတရာသာကျန်တော့တဲ့အချိန်မှာ Republican Party သမ္မတလောင်းနဲ့ဒုသမ္မတလောင်းနဲ့ဖြစ်ကြတဲ့သမ္မတဟောင်းဒေါ်နယ်ထရန့်နဲ့ထက်လွတ်တော်မှာ Jerry Vance တို့ပြန်ရွေး Democratic Party ကိုထောက်ခံတဲ့အမေရိကန်နိုင်ငံ Minnesota ပြည်နယ်မှာစီရင်ဆင်ခဲ့ကြပါတယ်။မနေ့က St. Cloud မြို့ကထောက်ခံသူတွေကိုပြောတဲ့မိန့်ခွန်းမှာတော့ Democratic Party ကသမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့လက်ရှိဒုသမ္မတ Kamala Harris ကိုသမ္မတထရန့်ကဟောက်သမ္မတဟောင်းထရန့်ကအပြင်းထန်ဝေဖန်ထိုးနှက်ခဲ့တာပါ။ဒုသမ္မတHarris ကတော့ပထမဆုံးချိန်မဲဆော်ဝဲရန်ပုံငွေဘွဲအတွက် Massachusetts ပြည်နယ်ကိုမနေ့ကပဲ COE key ထွက်ခဲ့ပါတယ်ခင်ဗျာ
။တရင်ချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကကိုစံကျော်ဖြစ်ပြီးတော့အတန်လမိုင်းဆိုင်ရာအင်ဂျင်နီယာကရှောက်ကန်ချမ်းဖြစ်ပြီးတော့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ TN1 ဖြစ်ပါတယ်။ VOA American အတန်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုည9နာရီကနေ10နာရီထိလိုင်းဒိုမီတာ32 51နဲ့လိုင်းလမီတာ190ရူကနေအတန်လွင့်ဖေးခဲ့တာဖြစ်ပါတယ် VOE ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from the Voice